Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ24ရက်ဗုဒ္ဓညကိုနိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတောင်းယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညမှာပါအင်္ဂါနေ့ကလုတ်တဲ့နီဗာရာပြည်နယ် Republican Party Caucus ပနာမရွေးချယ်ပွဲမှာ Donald Trump အပြတ်အသတ်အနိုင်ရသွားပါတယ်။ Syria ပြည်ရဲ့သဘောတူချက်ကိုအကောင့်ထည့်ဖော်ဖို့အစဉ်နှင်းရှိနေပြီလို့သမ္မတအဆက်ကပြောပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအရ2015ခုနှစ်တွင်တိုးတက်မှုမရှိခဲ့ဘူးဆိုတာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုရဲ့အစီရင်ခံစာအသစ်တစ်ခုမှာပြောထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီအစိုးရအသစ်ဖွဲ့မဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိအစိုးရနဲ့အစိုးရအသစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့တွဲဆောင်ဆွေးနွေးကြတဲ့အကြောင်းမှာကြားကြမှာကတော့
ဒီကနေ့ကတော့ဒီရောက်ပါပဲဒီကနေ့ကတော့ဒီရရှိအင်ဂျင်နီယာကျွန်တော်တို့ကတောက်ထုတ်ရတယ်သူကလိုင်လျောတဲ့ခါကျတော့တာဝန်ကျန်တာမရှိပါဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရသူဦးဝင်းထိန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူ88မျိုးဆက်ပွင့်လင်းလူအဖွဲ့စီကမနီလာသိန်းကိုအာဏာပိုင်တွေကအင်းစိန်အတင်းထောင်ကိုပို့လိုက်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာ2015-16 ခုနှစ်အတွင်းလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝင်ခွင့်နဲ့ပေါ်ပုံမဖိနှိပ်မှုတွေရှိလာတဲ့အကြောင်းAI ကိုအပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ကပြောလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြွကြွသိမ့်နဲ့မသိရင်ထိုက်တို့ကပြောပြပေးပါမယ်ရှင
်။အင်္ဂါနေ့ကနီဗာရာပြည်နယ်မှာလုပ်တဲ့ Republican Party ကိုစားပြုသမ္မတလောင်းတွေ Caucus ပနာမရွေးချယ်ပွဲမှာဘီလီယံနာသတင်းကြီး Donald Trump ကအပြတ်အသတ်အနိုင်ရသွားပါတယ်။နောက်ဆုံးမဲရလက်တွေအရ Trump ကမဲအရေအတွက်46ရာခိုင်နှုန်းရတာကြောင့်မဲအရေအတွက်24ရာခိုင်နှုန်းနဲ့ဒုတိယနေရာရတဲ့ Florida ပြည်နယ်ထက်လွတ်တော်မှ Marco Rubio ထက်အပြတ်အသတ်သားပါတယ်။Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz က27ရာခိုင်နှုန်းနဲ့တတိယနေရာရပါတယ်။ဒီလအစောပိုင်းကလုတ်တဲ့ New Hampshire ပြည်နယ်နဲ့ South Carolina Primary ပနာမရွေးချယ်ပွဲတွေမှာအနိုင်ရထားတဲ့ Trump အတွက်အခုပနာမရွေးချယ်ပွဲမှာ3ချီမြောက်ဆက်တိုက်အနိုင်ရတာပါ။ဒါကြောင့်လဲမလာတရနေ့ကျရင်ပြည်နယ်ဒါဇင်လောက်မှာတပိုင်းတစ်ထည့်လုံးမဲ့အရေးကြီးတဲ့ပနာမရွေးချယ်ပွဲတွေအတွက်အောင်မြင်မှုအရှင်ရနေပါပြီ။သူရွေးကောက်ပွဲဆောက်ဝင်တဲ့အချိန်တုန်းကတိတ်ခံမှာမဟုတ်ဘူးလို့လေလာသူတွေကခံမှန်းကြပေမဲ့အခုဆိုသူဟာတနိုင်ငံလုံးမှာအနိုင်ရနေပြီလို့အောင်ပွဲခံမိန်ကွန်းမှာ Trump ကပြောသွားပါတယ်။ဒီကောက်ပဲဝင်နေတဲ့အထက်ကနောက်ထပ် Republican ကိုယ်စားလှယ်လောင်းတွေနှုတ်ထွက်သွားတဲ့အချိန်ကျရင်သူတို့မဲတွေကိုလည်းရအောင်မှာပဲလို့ Trump ကဆိုပါတယ်။ Rubio နဲ့ Cruz တို့ကတော့ Super Incarnate လို့ခေါ်ကြတဲ့မလာတရနေ့ရွေးကောက်ပွဲတွေမှာ Trump ကိုအမိလိုက်နိုင်ဖို့အပြင်းထန်မဲဆွယ်စည်းရုံးနေကြပါတယ်။ Democratic Party ဘက်မှာတော့လာမယ့်ဖေဖော်ဝါရီလ28ရက်စနေနေ့ကျရင် South Carolina ပြည်နယ်မှာ Primary ပနာမရွေးချယ်ပွဲလုပ်ဖို့ရှိပါတယ်။နောက်ဆုံးထွက်ထားတဲ့လူထုစတန်တွေအရတော့နိုင်ငံရေးဝန်ကြီးရောင် Hillary Clinton ကအထက်လွှတ်တော်မှ Bernie Sanders နဲ့ထောက်ခံမဲ့ပူရနေတာတွေ့ရပါတယ်။
လာမယ့်စနေနေ့မှာစပြီးအသက်ဝင်မဲ့ Syria အဖြစ်ခတ်ရက်စဲရေးကိုအကောင့်ထည့်ဖော်ဖို့ Syria အစိုးရအနေနဲ့အဆင့်တင်ရှိနေပြီလို့ Syria သမ္မတ Bashar al-Assad ကရုရှားသမ္မတ Vladimir Putin ကိုအတည်ပြုပြောလိုက်ပါတယ်။ IS အစိုးရအဖွဲ့နဲ့ Jahaf al-Nusra လို့အချမ်းဖက်ဝါဒခိုင်ဆွဲတဲ့အဖွဲ့တွေကိုဆက်ပြီးတိုက်ခိုက်သွားရေးအရေးကြီးတယ်ဆိုတာကိုလည်းဒီကနေ့သူတို့နှစ်ယောက်တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခြင်းအတွင်အလေးထားပြောကြပါတယ်။ဒီစစ်သွေးကြွအဖွဲ့တွေဟာအမေရိကန်နဲ့ရုရှားပူးတဲ့အဆိုပြုတဲ့တိုက်ခိုက်မှုတွေရပ်ဆိုင်းရေးဆန်ရအစီအစဉ်ထဲမှာအကျုံးမဝင်ပါဘူး။တခြားဖွဲ့တွေအနေနဲ့ဒီစီစဉ်ထဲမှာပါမယ်မပါဘူးဆိုတာကိုတောက်ချာနေနောက်ဆုံးထားပြောကြရမှာဖြစ်ပါတယ်။အဓိကအထိုက်ခံအဖွဲ့ဖြစ်တဲ့အစိုးရစစ်ဆန်ညှိနှိုင်းရေးကော်မတီကတော့သူတို့ရဲ့ပါဝင်မှုဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့ရင်းနဲ့တိမ့်ဆဲထားတာတွေကိုအဆုံးသတ်ဖို့အရက်သားတွေကိုလေချောင်းကနေတိုက်ခိုက်တာတွေရပ်ဆိုင်းဖို့ဆိုတဲ့အချက်တွေပေါ်မှာမူတည်နေတယ်လို့ပြောထားပါတယ်။အပြစ်ခံရက်စဲရေးဟာဆီးရီးယားမှာရုရှားအစိုးရအဓိကအာရုံစိုက်ထားတဲ့ကိစ္စဖြစ်ပြီးအရန်အတအနေနဲ့တခြားအစည်းအဝေးတစ်ခုရှိမရှိဆိုတာကိုပြောဖို့အချိန်မတန်သေးဘူးလို့ရုရှားနိုင်ငံသားကြီးဌာနပြောခွင့်ရဒမက်ထရီပက်စကော့ကိုကိုကာပြီးအစိုးရပိုင်း Interfax သတင်းဌာနကဖော်ပြပါဗျ။
တောင်တူပင်လယ်တွေကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းမှာတရုတ်နိုင်ငံကအတိုက်လေယာဉ်တွေချထားလိုက်ပါတယ်။မြေပြင်ကဝေရင်ပြစ်ဒုံးကျည်တွေကိုဒီလအစောပိုင်းကပြန်ချခဲ့ပြီးအစစ်မြေရေဒါစနစ်တရက်ကိုတိစောက်နေပုံရတဲ့ကျွန်းမှာတိုက်လေယာဉ်တွေကိုချထားတာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရှန်ယန် J11 နဲ့ JH7 လေယာဉ်တွေပါတဲ့တိုက်လေယာဉ်70လောက်ကိုတောင်တူပင်လယ်တွင်ပါရာဆိုကျွန်းစုတွေကဝူဒီကျွန်းမှာတွေ့ရတယ်လို့အမျိုးမဖော်တဲ့အမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာသတင်းတော့တွေကိုပြောပါတယ်။ဒီလိုရက်တွေဟာဒေသတွင်းမှာတင်းမောင်းမှုတိုးလာစေပြီးတံပြန်တက်ရောက်မှုတွေဖြစ်စေတာကြောင့်သိဆိုးရိမ်ပါတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံဆိုင်ရာအမေရိကန်သံတမန်ကြီးနီနာဟချီဂန်ကဒီကနေ့သတင်းတော့တွေကိုပြောပါတယ်။ဒ ီတော့တင်မှာပဲတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ကိုစီးရေးအသွင်ပြောင်းတာမျိုးမလုပ်ပါဘူးလို့ကြေညာထားပေမဲ့လုပ်နေတာပဲလို့အမေရိကန်ပစိဖိတ်စစ်ဌာနချုပ်တောင်မှုကြီးကပြောလိုက်ပါတယ်တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ကိုစီးရေးအသွင်ပြောင်းဖို့လုပ်နေတာသိကိုရှင်ပါတယ်အဲ့ဒီလိုလုပ်နေတာမဟုတ်ပါဘူးလို့စဉ်းစားဖို့ကတော့ကဘာကြီးပြားတယ်လို့ယုံကြည်ဖို့ပဲရှိပါတယ်ဆိုပြီးရတဲ့ဗိုလ်ချုပ်ကြီး Harry Harris ကလက်နက်ကင်တပ်ဖွဲ့များဆိုင်ရာထက်လွတ်တော်ကော်မတီကိုအင်္ဂါနေ့ကပြောတာပ
ါအမေရိကန်နဲ့တရုတ်နိုင်ငံကြားဆွေးနွေးမှုတွေမှာတည်သာထင်ရှားတဲ့တိုးတက်မှုတွေရရှိခဲ့ပြီးလောလောလတ်လတ်နျူကလ িয়ার နဲ့ဒုံးပြန်ဆန်းသက်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံအပေါ်ပိုပြီးပြင်းပြင်းထန်ထန်ရေးရှုမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအပေါ်မကြာခင်ကာလမှာသဘောတူညီချက်ရမယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံထိပ်တန်းတန်တမန်တွေကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့မနေ့အင်္ဂါနေ့နိုင်ငံခြားရေးဝန်ကြီးဌာနမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA သတင်းတောက်ရဲ့မေးမြန်းမှုကိုဖြေကြားတာမှာတော့တည်တာတဲ့တိုးတက်မှုတွေရခဲ့တယ်။ပြီးခဲ့တဲ့ရက်တွေအတွင်းတိတ်ကိုအပြုသဘောဆောင်ခဲ့ပါတယ်။အခုဆုံးဖြတ်ချက်ကအတီးပြုတ်နိုင်မယ်ဆိုရင်တော့အရင်ကအတီးပြုတ်ခဲ့တာတွေထက်ပိုပြီးထိရောက်မယ်ဆိုတာကတန်တရာရှိစရာမလိုပါဘူးလို့ပြောဆိုခဲ့ပါတယ်။ဒီမူကျန်းကတင့်တယ်လျှောက်ပတ်စွာပြန်သုံးသက်တဲ့အစင်မှာရှိနေတယ်လို့လည်းဝန်ကြီးကယ်ရီကထပ်လောင်းပြောပေမဲ့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အသစ်မှာပါဝင်တဲ့အချက်တွေကိုတော့ထုတ်ဖော်မပြောပါဘူးဆုံးဖြတ်ချက်မူကျန်းပေါ်မှာသဘောတူညီချက်ရဖို့နဲ့မကြာခင်မှာအတီးပြုတ်နိုင်ဖို့ဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုပြီးနှစ်နိုင်ငံစလုံးရဲ့တူညီတဲ့ညီမှန်းချက်ဖြစ်တဲ့တွဲဆောင်ဆွေးနွေးရေးမှာမြောက်ကိုရီးယားပြန်လည်ပါဝင်လာစေရေးကိုလည်းဆွေးနွေးခဲ့တယ်လို့ထပ်လောင်းပြောပါတယ်2003ခုနှစ်ကစတင်တဲ့တရုတ်အမေရိကန်မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံဂျပန်နဲ့ရုရှားတို့ပါဝင်တဲ့6နိုင်ငံဆွေးနွေးပွဲတွေကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဆွေးနွေးမှုတွေကနေတဆင့်အဆုံးသတ်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်းသတ်မှုတွေလှုပ်ဆောင်ခဲ့ပြီးနောက်မှာဆွေးနွေးပွဲတွေရပ်ဆိုင်းခဲ့တာနှစ်နဲ့ချီရှိခဲ့ပြီလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘူဒူးညဘက်တရုံတွေကိုတရရဆက်လက်ထုတ်လုပ်နေပါတယ်။2025ခုနှစ်တွင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာကန္တာအသီးသီးမှာတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI ကဖေဖော်ဝါရီ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစည်းအဝေးအသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။အစည်းအဝေးအမှာအဓိကထောက်ပြထားတာတွေကတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေထပ်ပြီးဆိုးရွားသွားတာ၊လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်၊သင်ပင်းဖွဲ့စည်းခွင့်နဲ့ငင်းချမ်းစွာစုဝေးခွင့်တွေကိုနှိမ်နှင်းဖြိုခွဲတာတွေအစိုးရကအရှိန်တိုးမြှင့်ပြီးလုပ်ခဲ့တာပြည်တွင်းလက်နက်ကိုင်ပြည်ပခဖြစ်နေတဲ့ဒေသတွေမှာနိုင်ငံတကာလူ့ခွင့်ရေးနဲ့လူသားဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့သတင်းတွေထွက်ထားတာလူ့ခွင့်ရေးချိုးဖောက်တယ်လို့တန်ရရှိတဲ့လူညွေးတပ်ဖွဲ့တွေဟာအပြစ်ပေးရေးယူခံရတာမျိုးလုံးဝမရှိသလောက်ကင်းလွတ်နေတာတွေကို AI ဖွဲ့ကထောက်ပြထားပါတယ်။2025ခုနှစ်ကုန်ချိန်မှာနိုင်ငံရေးကျင်းသား114ယောက်အချင်းထောင်တွေထဲမှာရှိနေဆဲဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြတဲ့ကျောင်းသားကောင်းဆောင်တွေနဲ့သူတို့ကိုထောက်ခံသူရာပေါင်းများစွာတရားစွဲခံထားရတာကို AI စီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရက်တွေကိုစီးပွားရေးလုပ်ငန်းတွေကကျူးလွန်တာမျိုးမဖြစ်အောင်ကာကွယ်ပေးဖို့လုံလောက်တဲ့တရားဥပဒေမရှိတာကိုလည်း AI ကထောက်ပြပါတယ်။လူတွေကိုနေအိမ်တွေကနေအတင်းအဓမ္မဖယ်ရှားတာမျိုးကိုတားဆီးကန့်သတ်တဲ့ဥပဒေမျိုးမရှိဘူးလို့ AI ကပြောပါတယ်။လူလောက်စွာတူဖို့ပြောဆိုခွင့်၊သင်ပင်းဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုပြန်ပြီးသုံးသပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကုလသမဂ္ဂလူခွင့်ရေးကောင်စီကအကြံပေးတာကိုမြန်မာနိုင်ငံကပယ်ချခဲ့တယ်လို့ရိုဟင်ဂျာလူနည်းစုတွေခွဲခြားဆက်ဆံခံနေရတယ်ဆိုတာကိုအသည့်အမှတ်ပြုလက်ခံဖို့လည်းညင်းခဲ့တယ်လို့ AI ဖွဲ့ရဲ့အစီအစဉ်ကစားထဲမှာဖော်ပြထားပါတယ
်။တရုတ်နိုင်ငံမှာအင်တာနက်အွန်လိုင်းပေါ်တင်တဲ့အကြောင်းအရာတွေအပေါ်တင်းကျပ်တဲ့ဥပဒေတစ်ခုပြဋ္ဌာန်းလိုက်တာနဲ့နိုင်ငံပိုင်သတင်းဌာနရုံးချုပ်တွေကိုသမရသွားကြည့်တာတွေဟာလူအဖွဲ့အစည်းအပေါ်ထိန်းချုပ်တာတွေပိုလုပ်ဖို့သမရရှိချင်းဖြစ်ရဲ့ကြိုးပမ်းချက်အရေးလက္ခဏာတွေဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။ဒါပေမဲ့အဲ့ဒါကိုကပဲတင်းတင်းကျပ်ကျပ်လောက်တာရဲ့အကန့်အသတ်တွေကိုလည်းပြနေတယ်လို့ဆိုပါတယ်။ပညာရေးပိုင်ဆိုင်ရာတွေကနေရှင်းချင်းမှုဤပညာနဲ့သိပ္ပံပညာနယ်ပယ်တွေအထိတရုတ်ကွန်မြူနစ်ပါတီဟာဘယ်တော့ကနဲ့မှမတူအောင်ကြီးမားတဲ့လွှမ်းမိုးမှုလုပ်ဖို့ကြိုးစားနေတာပါလွန်ခဲ့တဲ့3နှစ်နီးပါးမှာအာဏာရလာကြတဲ့ကသမရရှိဟာတရုတ်လူ့အဖွဲ့အစည်းအပေါ်ထိန်းချုပ်တာတွေကိုပိုတိုးပြီးလှုပ်လာပါတယ်သဘောထားကွဲလဲသူတွေကိုနှိမ်နှင်းဖြိုခွဲပြီးတရုတ်ကွန်မြူနစ်ပါတီရဲ့အမြင်မှာတည်ငြိမ်မှုကိုချင်းချောက်တယ်လို့ယူဆသူဘယ်သူကိုမဆိုထိမ့်သိမ်းတာတွေပိုလှုပ်လာတာပါဂီတနဲ့အနုပညာတွေဟာတရုတ်ဆိုရှယ်လစ်တန်ဖိုးတွေကိုထင်ဟပ်တာမျိုးသမရရှိကဖြစ်ချင်ပါတယ်။ ပြီးခဲ့တဲ့နှစ်ကဆိုရင်ပါတီဝင်တွေအနေနဲ့ခေါက်တီးရိုက်အားကစားမလုပ်ဖို့တီးခြားတွေ့ဆုံတာမျိုးမလုပ်ဖို့နဲ့ပါတီကိုမဝေဖန်ဖို့ကွန်မြူနတီပါတီကအမိန့်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာသမရရှိနဲ့တခြားတာဝန်ရှိသူတွေပါတီကကြောတော်နောက်ခံပေးထားတဲ့သတင်းဌာနတွေကိုတွားကြည့်ခြင်းအတွင်းအေဒီတာတွေသတင်းထောက်တွေအနေနဲ့ပါတီအပေါ်လုံးဝသစ္စာခံကြဖို့အတွေ့အခေါ်နိုင်ငံရေးနဲ့လုံရက်တွေမှာပါတီရဲ့ခေါင်းဆောင်တွေကိုအနီးကပ်စောင့်ကြည့်လိုက်နာဖို့အမှားစကားပြောခဲ့ပါတယ်။
တောင်စုရနိုင်ငံငင်းချင်းရေးလုပ်ငန်းစဉ်အရတိုက်ခံတပ်ဖွဲ့ဝင်1380ဂျူဘားမျိုးတော်ကိုတောကင်းပြူစီစဉ်တရက်ပေါ်စန့်ကျင်ဘက်အုပ်စုတွေကြားသဘောတူလိုက်ကြပါတယ်။တပုံကောင်းဆောင်ရီယက်မာချာအနေနဲ့ဂျာပြတ်အစိုးရအဖွဲ့ထဲမှာပါဝင်နိုင်ရေးပြင်ဆင်တဲ့အနေနဲ့အခုလိုသဘောတူကြတာပါ။အတိုက်ခံကိုတစ္ဆာခံတဲ့ရဲနဲ့စစ်ဖက်အရာရှိတွေဂျူဘားမျိုးတော်ကိုချက်ချင်းသွားကြဖို့ခမ်းမန်းထားတယ်လို့တောင်စုရန်ပူးတဲဆောင်ကြည့်ရေးနဲ့ဆန်းစစ်ရေးကော်မရှင် JMEC ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဏာခွဲဝေထားတဲ့ဂျာပြတ်အစိုးရကိုဖွဲ့စည်းပြီးတဲ့အခါနောက်ထပ်လုံခြုံရေးတပ်ဖွဲ့တွေပူးပေါင်းလာမယ်လို့ခန့်မှန်းပါတယ်။နှစ်နှစ်ကြာပြည်တွင်းဆစ်ဖြစ်ပြီးတဲ့နောက်တဘုံကောင်းဆောင်မာချာနဲ့တောင်ဆူဒန်သမ္မတဆယ်ဗာကီးယားတို့အကြားငင်းချိုင်းသဘောတူစာချုပ်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကလက်မှတ်ရေးထိုးခဲ့တာပါ။ယူကော့ပွဲတွေမကျင်းပခင်လာပေါင်း30ကြာညညွေးအစိုးရတရားဖွဲ့စည်းဖို့သဘောတူထားကြပါတယ်
။ဝင်းစတန်ဆိုင်ကလုန်းမုန်တိုင်းဒဏ်သင့်ပြီးလူပေါင်း42ယောက်သေဆုံးခဲ့ရတဲ့တောင်ပစိဖိတ်သမုဒ္ဒရာတဲကဖီဂျီကျွန်းနိုင်ငံမှာဝေးလံခေါင်ဖျားတဲ့နေရာတွေကိုလူတွေကိုအကူအညီပေးဖို့နိုင်ငံတကာအကူအညီပေးအဖွဲ့တွေစူးစမ်းနေကြပါတယ်။တေဆုံးသူ29ယောက်ရှိတယ်လို့အရင်ပြောထားတာကနေဒီကနေ့မှာတော့တာဝန်ရှိသူတွေက42ယောက်ထိရှိတယ်ဆိုပြီးထပ်တိုးပြောတာပါကျွန်းငယ်ပေါင်း300ရှိတဲ့ကျွန်းစုပေါ်ကသွားလာရခက်ခဲတဲ့နေရာတွေကိုအကူအညီပေးလှုပ်သားတွေစပြီးရောက်သွားနေကြပါပြီဝင်းစတန်မုန်တိုင်းကြောင့်နေအများအပြားပျက်စီးသွားပြီးဖီဂျီကျွန်းသားထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပြီးတော့ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြရပါတယ်ပြင်းအားအဆင့်5ရှိတဲ့မုန်တိုင်းဟာဖီဂျီနိုင်ငံရဲ့ပင်မကျွန်းကြီးဖြစ်တဲ့ဘီတီလာဘူးကိုစနေနေ့နောက်ပိုင်းကဝင်ပြီးတိုက်ခတ်ခဲ့တာဖြစ်ပါတယ
်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးအစိုးရတစ်ဖွဲ့မဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိအစိုးရနဲ့အစိုးရတစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့တွေ့ဆုံဆွေးနွေးကြတဲ့အကြောင်းကိုတင်ပြပေးပါမယ်အစိုးရတစ်ကိုတာဝန်လွှဲပြောင်းပေးရေးလုပ်ငန်းစဉ်ဟာအစဉ်ပြေချောမွေ့နေပြီးလာမယ့်မတ်လမှာတာဝန်လွှဲပြောင်းရေးအလုံးစုံပြည်စည်းမယ်လို့မျှော်လင့်တဲ့အကြောင်းလက်ရှိအစိုးရနဲ့အစိုးရတစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကိုယ်တိုင်ကပြောဆိုပါတယ်နှစ်ဖက်တို့ဒီကနေ့တွေ့ဆုံပွဲမှာတော့သမ္မတအိန္ဒိယမှာကျင်းပမဲ့သမ္မတတာဝန်လွှဲပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြပါတယ်။အစိုးရအသစ်တာဝန်လွှဲပြောင်းရေးအခြေအနေဘလောက်ထိရှိနေပြီလဲဆိုတာကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။အစိုးရအသစ်တာဝန်အလွှဲအပြောင်းညှိနှိုင်းမှုတွေဟာအစဉ်ပြေချောမွေ့မှုရှိနေပြီးလာမယ့်မတ်လ30ရက်နေ့နောက်ဆုံးထားအစိုးရအသစ်လွှဲပြောင်းပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလက်ရှိအစိုးရအဖွဲ့ကိုယ်စားလှယ်တွေနဲ့အစိုးရအသစ်ဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေဆွေးနွေးမှုအပြီးမှာထုတ်ဖော်ပြောဆိုကြပါတယ်။တမရရုံးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထီကတမရတာဝန်လွှဲပြောင်းရေးလက်ရှိဆွေးနွေးနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။ဆိုရလွှဲပြောင်းရေးအဲ့ဒါရောပြီးခဲ့တဲ့အစည်းအဝေးတွေမှာကျွန်တော်လုပ်ခဲ့ပြီးတော့နော်။လုပ်ခဲ့တယ်အဲ့ဒါဒီနောက်တော့ကျွန်တော်တို့ကထောင်းနေတဲ့နေသားတွေရှင်းပြတယ်။အဓိကအချက်ကတော့ကျွန်တော်တို့ကပါလဲဆိုတော့နိုင်ငံတော်ကြီးရဲ့တာဝန်လက်တော်နဲ့အခမ်းအနားပေါ့နော်။အဲ့ခဏနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့သမရအိမ်တော်မှာကျင်းပမယ်အဲ့ကျင်းပမယ်အားနဲ့ပတ်သက်ပြီးကျွန်တော်တို့ကသမိုင်းကြောင်းရအဲ့ဟိုရှာဖွေလေ့လာပြီးတော့စီစဉ်ထားတဲ့အစီအစဉ်တွေကိုအဲ့ဒါကိုအသေးစိတ်ဟိုရှင်းပြရဲမပြောင်းပြန်လာဆွေးနွေးပါ
အစိုးရအသစ်ကိုတာဝန်လွှဲပြောင်းပေးရေးမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့အစိုးရအသစ်ဖွဲ့စည်းမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေကြားဗုဒ္ဓဟူးနေ့တွေ့ဆုံညှိနှိုင်းပွဲမှာတော့နှစ်ဖက်တို့အပေးအယူမျှတစွာရှိခဲ့ပြီးတာဝန်လွှဲပြောင်းရေးအလားအလာအခြေအနေကောင်းတယ်လို့လည်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်အစိုးရအဖွဲ့ကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့တဲ့ဦးဝင်းထိန်ကပြောပါတယ်။အခြေအနေက
တော့ချောမွေ့တဲ့ဒီကြောင်ရည်နဲ့မှတ်သွားတဲ့ရာသောက်ပါပဲဆိုတော့လည်းပြည်စီရရှိအပြင်းစီနေတယ်ကျွန်တော်တို့ကတောက်ဆိုတဲ့အားတွေကတို့ကလိုက်လျောတဲ့ခါကျတော့ဘာမှပြဿနာမရှိပါဘူးအဲ့တခုတော့ရှိတယ်ဒီမရတုံးရဲ့ဆိုလို့ရှိရင်တော့အားလုံးတရားဝင်ကြောင်ပြီးအတူသမဏကြောင်နာတော့ဦးကြီးဖွဲ့ကြောင်နာမတ်သုံးရဲ့ဒီမှာနောက်ဆုံးလုံဆောင်ပြမှာပါ
လက်ရှိအစိုးရကတော့လာမယ့်မတ်လကုန်မှာတက်တန်းကုန်မှာဖြစ်တာကြောင့်မတ်လ30ရက်မတိုင်ခင်မှာအစိုးရအသစ်ကိုအာဏာလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဒ ဒီလိုအနာလွှဲပြောင်းပြီးမှသာအစိုးရတဲ့အဖွဲ့ဝင်ဝင်ကြီးတွေနဲ့အရင်အစိုးရမှာတာဝန်ယူခဲ့ကြတဲ့ဝင်ကြီးတွေကြားတွေ့ဆုံနိုင်မှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်
။ကျွန်တော်တို့ဘက်ကရှိတာကျွန်တော်တို့ခက်မဲ့ဝင်ကြီးတွေကဝင်ကြီးခန္ဓာရှိမှဆိုတဲ့ခါကျတော့ဝင်ကြီးခန္ဓာကကိုယ်တိုင်ပေါင်းပြီးတော့တယောက်တာဝန်ပေးရမယ်ဆိုတော့သူတို့တာဝန်မပေးခင်မှာဒီလက်ရှိဒီလိုဆိုတော့ဝင်ကြီးတွေပြည်ပြည်လို့တော့မရှိတော့သေးဘူး။ဒါမှမဟုတ်ကျွန်တော်ကဝင်ကြီးခန္ဓာတွေဝင်ကြီးခန္ဓာကြီးဆိုတော့မှသူတို့နဲ့ပြည်ပြည်တော့မှဒီကြပြောလဲလို့ဆိုဆက်လုပ်ကြမှာဖြစ်ပါလ
ား။လောလောဆယ်မှာတော့အစိုးရတဲ့ဖွဲ့စည်းမဲ့ NLD ပါတီဘက်ကသမရလောင်းအမည်စည်းရင်ရောအစိုးရအဖွဲ့ဝင်တွေစည်းရင်ရထားချက်ရောထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။သမရအမည်စည်းရင်တွေကိုလည်းလာမယ့်မတ်လ18ရက်နေ့ကျမှလွှတ်တော်မှတင်သွင်းဖို့စီစဉ်ထားတာဖြစ်ပါတယ်။လွှတ်တော်မှသမရအမည်စည်းရင်တင်သွင်းမှုအတီးပြုမှုတွေအပြီးတရင်နှစ်ပတ်လောက်အတွင်းအစိုးရတာဝန်အလွှဲအပြောင်းဟာပြောဆိုထားသလောက်ချောမွေးမှုရှိနိုင်ပါမလားဆိုတဲ့အပေါ်မှာတော့သမရယုံရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ
်။ဆော်ရှင်ပါနော်။မှုရှိအောင်ကျွန်တော်တို့ဒီဘက်အခွင့်အဖွဲ့ရလောက်တာဖြစ်ပါတယ်။ဒီဘက်ကအစိုးရတင်ရောက်တယ်သမရကြီးကဒါ NLD ပါတီအတင်းရပါဘောနော်ဖြစ်ပါတယ်။အဲ့ဒါနဲ့တကယ်ကျွန်တော်တို့ပြောဖို့မရှိဘူး
။လာမယ့်မလကုံအစိုးရတစ်ကိုအနာလွှဲပြောင်းနိုင်ရေးဆောင်ရွက်မှုတွေကတော့ဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်အရက်သားအစိုးရတရက်ကိုအနာလွှဲပြောင်းမှာဖြစ်တာကြောင့်နှစ်ဖက်စလုံးတို့ကတတိထားဆောင်ရွက်နေကြတဲ့အနေအထားမှာလည်းရှိနေပါတယ်။လက်ရှိမြန်မာအစိုးရရဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ချုပ်ဗုဒ္ဓဟူးနေ့နေ့လည်ကဆွေးနွေးပွဲမှာတော့အစိုးရဘက်ကဝင်ကြီးဦးလာထွန်းကောင်းဆောင်ပြီး NLD ဘက်ကဗဟိုအလုံးမှုဆောင်ဦးဝင်းထိန်တို့ဦးဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲတွေကိုတော့လာမယ့်မတ်လဆန်းမှာထပ်ပြီးကျင်းပဖို့စီစဉ်ထားပြီးလိုအပ်ရင်နောက်ထပ်ဆွေးနွေးပွဲတွေလည်းထပ်ရှိလာနိုင်တယ်လို့နှစ်ဖက်စလုံးကပြောဆိုကြပါတယ်ရှင်
။မတ်တင်ကြီးထိုက်တင်ပြခဲ့တာပါရှင်။အခုတော့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကမနီလာသိန်းကိုအာဏာပိုင်တွေကအင်းစိန်အကျဉ်းထောင်ကိုပို့လိုက်တဲ့အကြောင်းတင်ပြပေးပါမယ်။လေဗရောင်ကျောင်းသားတပိတ်ကိုထောက်ခံတဲ့ဆန္ဒပြပွဲပြုလုပ်တဲ့ဆိုပြီး88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့စည်းကမနီလာသိန်းကိုပုံမှန်88နဲ့မယန်းကုန်းမြို့နယ်တရားရုံးကတရားဆွဲဆိုလိုက်ပြီးနောက်အင်းစိန်အကျဉ်းထောင်ကိုပို့လိုက်ပါတယ်။2015ခုနှစ်ဖေဖော်ဝါရီ15ရက်နေ့ကတမိုင်းလန်းစုံမှာထောက်ခံဆန္ဒပြပွဲကျင်းပပြုလုပ်ခဲ့တာကြောင့်အခုလိုဖမ်းဆီးခံခဲ့ရတာပါ။ဒါပေမဲ့လည်းရဲတပ်ဖွဲ့ဟာလှုပ်ထုံလုံနေအတိုင်းဆောင်ရွက်ခြင်းမရှိဘဲမနီလာသိန်းပေါ်တကယ်ပြေးဖြစ်တတ်မှတ်ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေအကြောင်းအရဖြေရှင်းမယ်လို့မနီလာသိန်းရဲ့ခင်မွဖြစ်သူကိုချင်းမီကပြောပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးကိုချင်းမီကိုကိုအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရယ်ရှင်တော်ရရှင်များရှင်အခုဆက်လက်ပြီးတော့ဒီမြန်မာနိုင်ငံရဲ့2015-16ခုနှစ်လူခွင့်ရေးအခြေအနေအကြောင်းကိုဆက်ပြီးတင်ပြပေးပါမယ်။အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ Amnesty International ကမြန်မာအစိုးရအနေနဲ့2015-16ခုနှစ်အတွင်းလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုဖိနှိပ်တာပိုများလာတယ်လို့ထောက်ပြလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့အနေနဲ့2015-16ခုနှစ်အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာထုတ်ပြန်ရမှာခုလိုပြောလိုက်တာဖြစ်ပြီးဒုက္ခသည်ပြဿနာနဲ့ရခိုင်မွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေဆက်ဖြစ်နေတာကိုလည်းမိမောင်းထိုးပြထားပါဗျ။ဒီအကြောင်းလူခွင့်ရေးတိုးတက်ဖို့မကြခင်တက်လာမဲ့အစိုးရလက်ထက်ပြုပြင်တင်တာတွေအပေါ် Equality မြန်မာခေါ်ညီမျှချင်းမြန်မာကကိုအောင်မျိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗျရှင်
။ဟုတ်ကဲ့ပါ။ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးဖွဲ့ကြီးကမြန်မာအစိုးရအနေနဲ့ကျောင်းသားတွေ၊နိုင်ငံရေးတကြွလှူရှားသူတွေ၊သတင်းမီဒီယာတွေနဲ့လူခွင့်ရေးလှူရှားသူတွေကိုဆက်လက်နှိမ့်နှင်းဖန်ဆီးခဲ့ရမှာ2015ခုနှစ်အကုန်မှာနိုင်ငံရေးအကျဉ်းသား114ဦးအနည်းဆုံးကျန်နေပြီးအာမခံရပြီးသားယာကနန်းတွေနဲ့ခြိတဲ့သူတွေလည်းခုံရုံးရင်ဆိုင်နေရဆဲဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒီအစဉ်ခံစားမှာအရေးပါဆုံးဖြစ်တဲ့ဒီအချက်ကိုကိုအောင်မျိုးမင်းက
တော်ရဦးသိန်းစိန်လက်ထက်မှာဒီနိုင်ငံရေးအကျဉ်းသားတွေကျန်နေလွတ်ပြေးပြီနဲ့အခုနောက်ပိုင်းမှာမတရားတဲ့ဥပဒေပြည်ပြည်အခြေခံလူခွင့်ရေးတွေဖြစ်တဲ့လူလက်စွာစီတန်းနဲ့လည်းမှုကနထုတ်ဖော်မှုတွေပတ်သက်ပြီးတော့ဖန်ဆီးခံရသောတကြွလှုပ်ရှားသူတွေအကြောင်းပြောပြထားတယ်။အဲ့ဒီထဲမှာကျောင်းသားရဲ့ကိစ္စနောက်ပြီးရင်ကျွန်တော်လေသမားဆန္ဒပြသူရဲ့ကိစ္စကိုအဓိကဖော်ပြထားတယ်။အဲ့ဒီအချက်ကဒီလိုပြည့်ရဲ့ထူးခြားချက်ပါပဲ
။ဒါအပြင်လက်ရှိအခုဆက်ဖြစ်နေတဲ့ငြိမ်းချမ်းစွာလှုပ်ရှားသူတွေကိုဖန်ဆီးနှိမ်နင်းမှုပြဿနာပေါ်ကိုအောင်မျိုးမင်းကဆက်ပြေ
အခုအပိုင်းမှာကျွန်တော်တို့ပို့ပြီးတော့ဖြစ်လာတဲ့ကိစ္စကဘုဘေတော့မှမသိတော့အမှုဟောင်းတွေကိုပြန်လည်ပေါ်ထုတ်ပြီးတော့ဒီပုံမှန်78ပုံမှန်19
ဒီနေ့ပတ်သက်ပြီးပြန်လဲဆွဲဆိုတာရှိလာတယ်အထူးသဖြင့်ကျွန်တော်တို့အခုဆိုရင်မမီလာတင်ကိစ္စဒီနေ့ပဲကျွန်တော်တို့88ရုံးမှာလာရောက်ဖန်ဆီးသွားပါမယ်ကပ်ပီရှင်မတ်တက်အောင်ဒီကယူရနှစ်ကလုတ်ဆောင်ရတဲ့အကြောင်းအရာချက်လက်တွေလုတ်ဆောင်ဒီသူ့ကိုတရားရုံးရေးဆိုင်မှုအတွက်စင့်ခေါ်ထားတာကျွန်တော်တွေ့ရတယ်နောက်တစ်ခါကျွန်တော်တို့ဒီကျောင်းသားတမကကောင်းဆောင်မျိုးလည်းအရင်တော့မဆွဲဘဲနဲ့လွှတ်ထားသောကိစ္စပညာရေးကိစ္စဥပဒေနဲ့ပတ်သက်ပြီးတော့ဒီမှာပါဝင်တဲ့သူတွေကိုအရေးယူခြင်းမရှိပါဘူးလို့တတိပေးထားတာကိုပြောင်ပြောင်တင်းတင်းကျောက်ကဘီအခုမှကျွန်တော်ပြန်လည်ပြီးတော့အမှုဆွဲရရှိနေခြင်းကိုယ်တိုင်ကဥပဒေကတမတ်တဲ့မဟုတ်ဘူးနဲ့လူရင်တမျိုးမလူရင်တမျိုးဒီလွတ်ထားပြီးတော့မှလူအပ်တဲ့အချိန်မှာကြောက်ကွင်းလို့ပြန်လည်ဆွဲနိုင်တဲ့အနေအထားမျိုးနဲ့အရန်ကိုသက်ဆိုင်နေတယ်ကျွန်တော်ဆိုရင်ဆရာလည်းဖြစ်နေတဲ့ကိစ္စလည်းဖြစ်နေပါတယ
်ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်ဖို့အထူးသဖြင့်လာမယ့်အစိုးရလက်ထက်မှာပြည်ပြင်တင်တာတွေကိုကိုအောင်မျိုးမင်းကဆက်ပြီး
ပထမအဆုံးတောက်ပြချက်အရောကျွန်တော်ပုံမှန်78 79ကိုလုံးဝကျွန်တော်တို့ပြည့်ဖြတ်ဖို့လိုအပ်တယ်အမှ78 79ကဒီမှာဥပဒေမှာပေါ်ပြထားတဲ့လက်လက်စွာစီတန်းနဲ့လည်းတွင်မျိုးပြန်လည်ပြီးရိုက်ချိုးတော့ဒီဥပဒေဖြစ်တယ်လို့ကျွန်တော်ထောက်ပြချင်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတော်အပေါ်မှာအကြီးညိုပြည့်စုံတဲ့ဆိုရက်ဥပဒေကိုကျွန်တော်တိတိကျကျပြဋ္ဌာန်းတင်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီမတရားအသိနဲ့နောက်ဆက်သွယ်မှုဆိုရက်အဲ့ဒီဥပဒေတွေကျွန်တော်တို့ပယ်ဖြစ်တင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့မှာဒီလူတယောက်ပေါ်မှာကျွန်တော်တို့သတင်းမီဒီယာပဲဖြစ်စေလူတယောက်ပါဖြစ်စေကနလိုမျိုးအသေးပိုင်းနဲ့ပတ်သက်ရင်လူတို့ဆွဲနိုင်တဲ့အခြေအနေမျိုးတွေတိတိကျကျမပေါ်ပြတဲ့အတွက်လူတိုင်းအတွက်ဒါကအန္တရာယ်ဖြစ်စေသောဥပဒေဖြစ်နေပါလေ
။ဒါအပြင်ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာဒုက္ခသည်ပြဿနာကိုလည်းအဓိကထောက်ပြထားပုံကိုကိုအောင်မျိုးမင်းကဆက်ပြီ
း။ဒါရီဖြစ်ရခြင်းကိုယ်တိုင်ကလည်းကျွန်တော်တို့ပြည်ရင်းပြိပခတွေမပြီးသေးတဲ့အကြောင်းဒါကြောင့်မလို့ဒုက္ခသည်အရေးကလည်းနောက်ထပ်ဒီအစိုးရလက်ထက်မှာအစ်စ်တိုးပွားလာတော့ဒါမှမဟုတ်အရင်ကတည်းကပြည်မျိုးတိုးပွားလာတော့အစ်စ်ပြစ်တွေရှိရဲ့သူတို့ရဲ့လုံခြုံစိတ်ချမှုနဲ့နေရရင်ပြန်နိုင်မှုအတွက်ငင်းချမ်းရေးကိုအမှန်တကယ်ပေါ်ဆောင်တဲ့ကြောင့်တင်ပြထားတဲ့အထူးခြားချက်ဖြစ်ပါတယ်
။တကယ်တော့ဒီအစီရင်ခံစာအရကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနေရစွန့်ခွာတင်းချောင်ရသူ3000ကျော်နဲ့ရခိုင်ပြည်နယ်မှာလည်းရိုင်ဂျာမွတ်စလင်တွေအလားတူ3000ကျော်တင်းချောင်နေရပြီးထိုင်းနယ်စပ်ဒုက္ခသည်စခန်း9ခုမှာလည်းဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဒီလူခွင့်ရေးအစီရင်ခံစာမှာနောက်အဓိကထောက်ပြတဲ့ပြဿနာဖြစ်တဲ့ရင်းချာမွတ်စလင်တွေခွဲခြားဆက်ဆံခံရပြီးဖြည့်ရှင်းဖို့ခန့်နေပုံကိုလည်းကိုအောင်မျိုးမင်းက
ဒီကြေတနာကြီးကကျွန်တော်တို့ဖြည့်ရှင်းနိုင်မှုအတွက်နီးလန်းကပုံမူပြီးတော့တောင်းအလန်းဝေးသွားတဲ့သဘောမျိုးဖြစ်တယ်။တစ်ဖက်မှာရင်းချမ်းရေးနဲ့ပတ်သက်ပြီးတော့အစိခတ်ရစဲလို့တောင်းပြီးတဲ့ဟာမျိုးအာယုံစိုက်ပြီးတော့ဒီဘက်မှာရှိသော communal violence လို့ခေါ်တဲ့ရဲရွာတွေအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ဒါကိုဘယ်လိုမျိုးအသာတည်သွားအောင်လုပ်ဆောင်မလဲပြီးလို့ရှိရင်ဒါမျိုးပြိပခိုင်နဲ့ထွန်းမဖြစ်အောင်ဘလူးတားစီမဲ့ဆိုရင်လုပ်ငန်းဆောင်ရွက်မှုပိုင်းမှာတော့အားနည်းနေတာတွေ့ရပါ
တယ်။ဒါတွေကြောင့်မကြာခင်ထက်လာမဲ့အစိုးရတည်လက်ထက်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးအရာရှိကိုဆက်ထားတင်တယ်လို့ကိုအောင်မျိုးမင်းကထောက်ပြလိုက်ပါတယ်ခင်ဗျာ
။ကိုဝင်းမင်းစုစည်းတင်ပြခဲ့တာပါရှင်။သောရရှင်များရှင်။နေပညာပိုင်းဆိုင်ရာအခက်အခဲကြောင့်ခုနကဒီ88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကမန္တလေးသိန်းကိုအာဏာပိုင်တွေကအင်းစိန်အကျဉ်းထောင်ပို့လိုက်တဲ့အကြောင်းမထုတ်လွှင့်နိုင်တဲ့အပေါ်တောင်းပန်ပါတယ်။အခုတော့ဒီလက်ပရောင်းတောင်ចောင်းသားတပိတ်ကိုထောက်ခံခဲ့တဲ့ဆန္ဒပြပွဲမှာပြုလုပ်တဲ့ဆိုပြီး88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကမန္တလေးသိန်းကိုပုံမှန်88နဲ့မြန်ကုန်မြို့နယ်တရားရုံးကတရားစွဲဆိုလိုက်ပြီးအင်းစိန်အကျဉ်းထောင်ပို့လိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီမန္တလေးသိန်းရဲ့ခင်ဗျဖြစ်သူကိုဂျင်မီကိုကိုအောင်ကဆက်သွယ်မင်းမြန်ရကသူကအခုလိုစပြောပါရရှင်
။ပုံမှန်88ကိုကျွန်းလို့နေဆိုပြီးတော့အဲ့ဒီအမှုကဘယ်တော့မှကျွန်းလို့ဆိုလွန်ခဲ့တဲ့မနစ်ကတနေ့လောက်ကြာပြီတနေ့လောက်ကြာပြီအဲ့ဟိုအခုမှတည်းဆွဲတာဆွဲတော့အခုတရားရုံးထုတ်တယ်တရားရုံးကနေပြီးတော့သူကအမကန်ရှောက်ဖို့ပြောတယ်မိုက်ကန်တင်ကတော့ဒီပုံမှန်88နဲ့ပတ်သက်ပြီးဘာမှပူပေါင်းဆောင်ရမဟုတ်ဘူးအမကန်လည်းမရှောက်ဘူးနော်မိန့်ချမှတ်ခင်လည်းတန်ဝေးဆောင်မှာမဟုတ်ဘူးနော်အဲ့တော့ထောင်ချမယ်ဆိုအချခံထောင်ချစရာချဖို့နော်အဲ့လိုသူရဲ့ယက်တီချက်တာဟိုတခါလေတရားသူပြောလာပြီလား
ဟုတ်ကဲ့ဟိုဘာကြောင့်အမကံမယူပဲထောင်ထဲကိုသွားဖို့ဆုံးဖြတ်ခဲ့တာလဲခင်ဗျာ
သူကအပြစ်ကျူးလို့လည်းလို့မခံစားဘူးပြီးတော့ဒီပုံမှန်ဆက်ရှင်နဲ့ဆွဲလာတော့တရားမျှတမှုမရှိဘူးလေအဲ့တော့တရားမျှတမှုမရှိတဲ့ဥစ္စာကိုသူရင်ဆိုင်နေစရာအကြောင်းမရှိဘူးဟဲ့သူကအဲ့လိုဆုံးဖြတ်တယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးအထွေထူးသူကဘယ်ဟာတော့မှားပါတယ်ကျမတော့မှန်ပါတယ်ဘာညာပြောနေစရာအကြောင်းမရှိဘူ
းဟိုဘာကြောင့်ဖမ်းဆီးရလဲဆိုတာကိုပြောပြပြအောင
်အမရန်ကုန်းမှာတဲ့တမိုင်းလားကုန်းမှာတဲ့တောင်သူ60လောက်ဆန္ဒပြပွဲဖြစ်တဲ့တည်းမှာဒါမဏိကသိန်းတော့ကအဲ့ဒါဒီကားစီးနဲ့ရောက်လာပြီးတော့သူဆောင်ခဲ့တယ်ဆိုတော့သဘောပြေပေါ့ဗျာသူကအဲ့ဒါကိုပြောတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့သိသလောက်ပေါ့နော်ရဲကနေပြီးအင်ဒန်ယာရောက်လာရှာတာမျိုးမဟုတ်ဘဲနဲ့တရားခံပြေးအဖြစ်ဟိုကြီးညာခဲ့တယ်ဆိုပြီးတော့လည်းသိရတယ်လေ
မဟုတ်တဲ့အင်ဒန်ပတ်ကြီးကကျွန်တော်တို့ရဲတပ်ဖွဲ့တပ်ရင်းနေရှာတာကိုတော့မှအဲ့ဒီရဲမှုကအဲ့ဒီရဲအုပ်က စခန်းမှုလို့ပါဘူးလို့လည်းပြောတယ်ဗျာနော်အဲ့တော့အင်္ဂလိပ်ကတော့မှန်အောင်တို့မပြောနိုင်ဘူးဗျာအဲ့တော့ကျွန်တော်မန္တလေးတိုင်းကလူမသိသူမသိပုံကိုလည်းမဟုတ်ဘူးဗျာပြီးတော့ကျွန်တော်တို့ဟိုလူတိုင်းမေးလို့ရတဲ့အိမ်ကျွန်တော်တို့နေတဲ့နေရာကနော်တကယ်လို့မန္တလေးတိုင်းနဲ့တွေ့ကျင်တဲ့ဆိုလို့ရှိရင်တခြားသူတို့မေးကြမရှိပါဘူးနော်ကျွန်တော်မိဘတွေရှိပါတယ်သူမိဘတွေရှိပါတယ်နော်ကျွန်တော်ကိုယ်တိုင်လည်းရှိပါတယ်နော်နောက်ပြီးတော့ရုံးတဲ့နေတိုင်းတက်နေပါလေအဲ့ဒါကိုသူကဟိုမန္တလေးတိုင်းရှိတဲ့နေရာကို3ကလောက်သွားချပြီးရှာပြီးတဲ့အခါကျတော့ရဲဥရအရာကသုံးကရှာလို့မတွေ့ရင်ကြေကံပြည့်ပြည့်ကျင်ညာလို့ရတယ်ဆိုပြီးတော့လုတာအမတန်မှရုပ်ရည်ဆင်းရဲနေမှာနောက်ပြီးတော့ဒါကိုယ်စစ်ကတိတ်မဲ့လုံးနေပြီအဲ့တော့ဒီကဟိုအသေးဖြတ်မှုနဲ့ကျွန်တော်တို့ကအဲ့ဒါပြန်ပြီးတော့ဘလို့တုံ့ပြန်နိုင်မလဲဥရအကြောင်းရပေါ့နောက်တစ်ချက်ကရဲကသူရှာဖွေရမယ့်ဒီပုဂ္ဂိုလ်ကသူကအထုတ်ရှာဖွေခြင်းမရှိခဲ့ဘူးမရှိခဲ့ဘဲနဲ့အဲ့ဒါသူရဲ့အမှန်တော့သူတောင်းပို့ရတာပေါ့ဗျာနော်တောင်ပြေရတို့တို့နဲ့မညီမလုပ်ခဲ့ဘူးတောင်ပေါ်ရတယ်ဥရကြောင့်ရစစ်ခေါ်စာပို့ခဲ့တာမျိုးတနည်းစားဆုံးဆက်သွယ်ခဲ့လို့မရှိဘဲနဲ့အဲ့လိုလုပ်ခဲ့တဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီရဲဘက်ကိုလည်းရဲစည်းကမ်းနဲ့အညီအရေးယူနိုင်ဖို့ကျွန်တော်တို့ကသာတုံ့ပြန်ဆောင်ရအောင်တော့
ဟုတ်ကဲ့ကိုကြည်မင်းနောက်ဆုံးမေးခွန်းပါခင်ဗျာဒီအမှုကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဖြစ်မယ်လို့ comment ထားပါလဲဘာရီပြင်ဆင်ထားပါလဲခင်ဗျာ
ဒီအမှုနဲ့ပတ်သက်ပြီးတော့ဘယ်လိုပဲလုပ်လို့ပါမနီလာသိန်းဘက်ကတော့ကူပေါင်းဆောင်ရမှာမဟုတ်ဘူးလို့ပြောလာပြီးသားနော်အဲကြိုက်တဲ့ပုံစံနဲ့အရေးယူလိုက်တဲ့ဘုံနဲ့အရေးကြီးပဲအဲ့ဒါကိုသူ့အနေနဲ့ဘာမှတုံ့ပြန်မှာမဟုတ်ဘူးအဲ့ဒါကဘာကြောင့်လဲဆိုတော့တရားမျှတမှုမရှိတဲ့အတွက်မင်းကထုတ်မှာလည်းမဟုတ်ဘူးသူကလည်းဖြေမှာလည်းမဟုတ်ဘူးနောက်အမကန်မလျှောက်ဘူးအဲ့တော့တောင်းဆောင်ဘူးနော်အဲ့ဒါကဖြစ်တဲ့ဇာတိပဇာတိတရားဟုတ်တဲ့ကောင်ကမဆောင်ဘူးဆိုတော့ဆက်ပြောပါပြီ
ကိုအောင်တင်ပြခဲ့တာပါရှင်အခုတော့VOA သတင်းတော့မိုက်အေးမှာပေးပို့ထားတဲ့ရှမ်းပြည်နယ်ရှစ်ပိုင်းကမူရစ်ဆေးဝါဖန်စီမိတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင
်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့နယ်ကနေဝမ်ပုံဘက်ကိုသွားတဲ့တဲကျောက်တင်လာတဲ့ကားတစ်စီးကိုဝမ်ပုံမြို့နယ်ရဲစခန်းကရဲအုပ်ချမ်းသာအပါအဝင်မူရစ်တပ်ဖွဲ့စု30ကတာဝန်ကျရဲဝန်ထမ်းတွေကဝမ်ပုံစစ်သေးဂိတ်မှာရှာဖွေစစ်သေးရမှာစိတ်ကြွဆေးပြားတန်းနဲ့ချီပြီးဖမ်းဆီးရမိခဲ့ကြောင်းစစ်သေးဂိတ်မှာတာဝန်ကျခဲ့တဲ့ရဲအုပ်ချမ်းသာကအခုလိုပြောပြပါဗျာ
ကျွန်တော်ဂိတ်ကျတဲ့မှာကျွန်တော်ရဲအုပ်ချမ်းသာဒုတိယတင်သိဒုတိယရာမင်းပေါ့အဲ့ဖွဲ့တွေကနေဒီမှာပါခုတ်ကိတောင်ကြာနေချိန်မှာပေါ့နော်။ကာချီလေးဘက်ကနေဝမ်ပုံဘက်ကိုလာတဲ့ကားပေါ့ဗျာ။အဲ့ကားတဲအပြည့်တင်လာတဲ့ကားကိုကျွန်တော်မတင်ကားတဲ့ခါကျတော့ကျွန်တော်တက်ပြီးတော့ရှာကြရတယ်ပေါ့နော်။သူ့ရဲ့ထိုးကြီးတဲ့ခါမှာသူကမညူးမှရကျန်နေရ။ဒက်လက်နေနဲ့တိန်နေနေတဲ့ခါကျတော့ကျွန်တော်တို့စစ်တဲ့ရဲအုပ်ချမ်းသာအဖွဲ့ကနေဒီမှာစကမ်းမူးတို့အဲ့ရမူးရဖွဲ့တွေသတင်းပို့ပြီးအဖွဲ့ဆောင်အားလုံးချိန်မှာရှာလိုက်တယ်ပေါ့။အဲ့လိုရှာလိုက်တဲ့ခါကျတော့မှအဲ့လိုရှာလိုက်တဲ့ခါကျတော့မှအမမူးစူပါတွေအများရှိမှတပ်တွေကြီးအများကြီးရှိအဖွဲ့ဆောင်တွေမူးရတွေတပ်တွေစစ်တပ်ကစာအဖွဲ့တွေရဲစခန်းရဲတွေပြည်သူစစ်တွေအားလုံးချိန်မှာမောက်ချရပါမောက်ချရတော့အဲ့ကြောက်ရဲ့အောက်မှာတံပြားနဲ့အန်ဝိုက်ပါတယ်အဲ့အန်ဝိုက်ကိုကျွန်တော်တက်တည်ရရှိမှအဲ့မူရီတက်ဖွဲ့ဖွဲ့အားလုံးဖွဲ့ရမှာကျွန်တော်တို့တက်ချရတဲ့ခါကျတော့အမကျော်ဖွဲ့အလုံး35လုံးနဲ့မူရီဆိုတာကျော်ဖွဲ့တဲ့အိတ်ကို830ပါတယ်အဲ့အိတ်မှာ6000ပါတဲ့အိတ်30ပါတယ်အဲ့တော့အားလုံးပေါင်းဘယ်လောက်ဆို63သိန်းပေါ့သိန်းပေါင်း63သိန်းအကြာသိန်းပေါင်း63သိန်းကိုဖမ်းဆီးရမိတယ်ပေါ့
စိတ်ကြွဆေးကြပယ်ဆောင်လာသူနှစ်ဦးကိုဖမ်းမိခဲ့ပြီးဂွင်းဆက်တွေကိုလိုက်လံရှာဖွေစစ်ဆေးနေတယ်လို့ဖမ်းမိထားသူတွေဟာမူရီဆေးဝါးတွေရဲ့ပိုင်ရှင်တွေမဟုတ်ပဲတဲဆောင်လာသူတွေသာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်။စိတ်ကြွသေးပြားတွေတန်းနဲ့ချီပြီးတဲဆောင်လာတဲ့အိုက်ကျွန်နဲ့အိုက်ကစ်တို့ကိုတော့ဝမ်ပုံမြွတ်နယ်ရဲစခန်းမှာမူးစိတ်ပုံမှ15မြင်းဆောင်16ကာကြီးမြင်းဆောင်21ရအမှုဖွင့်အရေးယူထားတယ်လို့လည်းဆိုပါတယ်။ရှမ်းပြည်နယ်အတွင်းမှာမူးယစ်ဆေးဝါးဖမ်းဆီးမှုတွေကလှဆင်လို့လို့ရှိနေတာပါ။ရန်ကုန်တိုင်းအတွင်းမှာတော့ပြီးခဲ့တဲ့နှစ်ဇူလိုင်လကကွန်တိန်နာကားနဲ့မင်္ဂလာတို့မြို့နယ်ထဲမှာမူးယစ်ဆေးဝါးတွေဖမ်းဆီးရမိတာဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းကိုလည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။နိုင်ငံတကာမူးယစ်ဆေးဝါးတိုက်ဖျက်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံရင်းလိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူးယစ်ဆေးဝါးတွေကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြန်မာအနာဘိုင်ဒီဘက်ကတော့မူးယစ်ဆေးဝါးတိုက်ဖျက်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီချီတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ BOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာ US season မှာတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အပြင်မြန်မာတခွင်အစီအစဉ်မှာကြားကြမှာကတော့
ပွဲရရှိခြင်းပါခြင်းရွေချက်ကတော့မြန်မာပြည်တဝန်းလုံးမှာရှိကြတဲ့ပြည်သူပြည်သားတွေရောလူကြီးလူငယ်မရွေးပေါ့နော်မိဘတွေကလည်းကိုသားသမီးကိုအထောက်ပံ့ကောင်းနေပေးနိုင်အောင်ဒီလိုပွဲမျိုးကိုလာရောက်ကြည့်တင်တယ်လို့မှနေလဲတော့ထင်ပါတယ
်မဒါလီဝင်းထိန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့နောက်တက်လာမယ့်အစိုးရနဲ့ဒီအစိုးရပိုင်းမီဒီယာတွေကိုဘယ်လိုကင်တွဲကြမလဲအခုတလောအမားအယွင်းများလို့လူပြောများနေတဲ့အခြေခံပညာစာမေးပွဲမေးခွန်းတွေကိစ္စအစတာတွေကိုနားဆင်ရပါမယ်။မအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမှုဝေကကူညီတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံမီဒီယာဖွံ့ဖြိုးရေးအတွက်ပေါ်လစီအကြောင်းဆွေးနွေးပွဲမှာမကြခင်တာဝန်ယူတော့မယ့်အစိုးရအစ်စ်အနေနဲ့သတင်းမီဒီယာဆိုင်ရာမူဝါဒတွေဘယ်လိုချမှတ်တင်တယ်လဲသတင်းမီဒီယာနေပယ်ဘက်ကရောလူအချက်တွေကဘာတွေလဲဆိုတာကိုရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့တာဝန်ရှိသူတွေသတင်းမီဒီယာအဖွဲ့အစည်းတွေသတင်းမီဒီယာနဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့အဖွဲ့အစည်းတချို့နဲ့တန်တမန်တချို့တက်ရောက်ပြီးတော့ဆွေးနွေးကြကြပါဗါတယ်။အဲ့ဒီလိုဆွေးနွေးရမှာသတင်းမီဒီယာနေပယ်နဲ့ဓာတ်ရိုက်ဆက်ဆက်နေတဲ့ပြန်ကြားရေးဝန်ကြီးဌာနကိုဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့သွားမှာလဲနိုင်ငံပိုင်းမီဒီယာတွေကိုဆက်ပြီးတော့ထားမှာလားဒါမှမဟုတ်ရင်ဘလို့အသွင်ပြောင်းမလဲဆိုတဲ့မေးခွန်းတွေကိုဆွေးနွေးအကြံပြုခဲ့တာတွေကိုတွေ့ခဲ့ရပါတယ် NLD ပါတီရဲ့ပြန်ကြားရေးအဖွဲ့မှာတာဝန်ရှိသူတဦးဖြစ်တဲ့စာရေးဆရာမုံရွာအောင်ရှင်ကတော့နိုင်ငံပိုင်းမီဒီယာတွေမရှိသင့်ဘူးလို့ဒေါအောင်ဆန်းစုကြည်ကထုတ်ပေါ်ပြောဆိုထားခဲ့တဲ့အကြောင်းနဲ့ပြန်ကြားရေးဝန်ကြီးဌာနမရှိသင့်ဘူးလို့ယူဆရင်လည်းပြန်ကြားရေးဝန်ကြီးဌာနကိုချက်ချင်းဖျက်သိမ်းလို့တော့မဖြစ်နိုင်တဲ့အကြောင်းတွေကိုထုတ်ပေါ်ပြောဆိုသွားပါတယ
်နိုင်ငံပိုင်းမီဒီယာဆိုတော့အစိုးရမီဒီယာပေါ့နော်ကြည့်ရအစိုးရမီဒီယာကိုပုဂ္ဂလိကပိုင်းမီဒီယာအနေနဲ့လို့ရင်ဘယ်လောက်ထိကြာမလဲဆိုတဲ့နေရာမှာဒီမှာနံပါတ်1ကဒီရုပ်မြင်သံကြား broadcasting law အရာဆိုလို့ရှိရင်နော် broadcasting law အရာဆိုလို့ရှိရင်ဒီနိုင်ငံပိုင်းမီဒီယာရှိကိုမရှိရဘူးတိကျက်ကနော်ရှိရှိရအဲ့တော့ဟုတ်ပြီမရှိဘူးဆိုလို့ရှိရင်ပုဂ္ဂလိကပိုင်းလုပ်တော့မယ်ဆိုလို့ရှိရင်ဟောဘယ်လောက်ထိကြာမလဲဆိုတာခုနပြောသလိုပဲအဲ့ဒီမီဒီယာရဲ့အဲ့ဒီ group ရဲ့ဒီပိုင်ဆိုင်မှုအတိုင်းတာကြီးသလားပိုင်ဆိုင်မှုအတိုင်းတာဘာပဲမူတည်ရဲ့သူရဲ့ပိုင်ဆိုင်မှုကစိတ်ကြီးနေလို့ရှိရင်ချက်ချင်းအပြောင်းလဲလို့လို့မရဘူး။ဘာကြောင့်လဲဆိုတော့စောစောကပြောလို့ပဲ infrastructure တွေရှိမယ်ဟုတ်လား facility တွေရှိမယ်ဒီအတတ်ပညာရှင်တွေရှိမယ်နောက်ပြီးတော့ဝန်ထမ်းတွေရှိမယ်ဒါတွေကိုသူက handover လုပ်ရမယ် handover လုပ်တဲ့အခါမှာအချိန်တိုတစ်ခုတည်းမှာတော့မရနိုင်ဘူးအပြစ်နိုင်ဘူးအပြင်းနဲ့ကကြတော့ဘယ်လိုသွားမလဲဆိုတော့အဲ့ဒီပုံကိုယ်ကြီးအဲ့ဒီခုနပြောတဲ့ဝန်တန်းတွေကိုလည်းထုတ်ပြလို့လည်းမရဘူးဒေါ်စားစုကြည်ပြောသလိုပဲစိတ်ချပါလားစေးထားပါလားကျမမပြုတ်ပြဘူးတဲ့လို့ပြောခဲ့ဘူးတဲ့အဲ့တော့သူတို့ထုတ်ပြလို့မရဘူးထုတ်ပြလို့မရရင်ဘာလုပ်မလဲထုတ်ပြလို့မရလို့ချင်းတခြားဝန်ကြီးဌာနတွေနဲ့အပြောင်းအလဲတွေမှာသူတို့သွားချင်သွားလိမ့်မယ်တစ်ချက်နှစ်ချက်ကသူတို့ကိုအသေးချတာကတော့ပို့ပြီးတော့ဒီအရေးသွေးမြင့်တဲ့မြင့်အောင်ဒီတင်တန်းတွေပေးရမယ်သူတို့အဲ့ဒီတင်တန်းတွေပေးပြီးတော့မှဒီထဲပို့ပြီးတော့အရေးသွေးရှိတဲ့ဒီလုပ်ငန်းတွေမှာသူကတွဲပြောင်းပြီးတော့ပေးမှရပ
ါဒါပေမဲ့လို့သတင်းသမားတချို့ကတော့အဲ့ဒီကိစ္စအပေါ်မှာအမြင်မတူညီတာတွေရှိပါတယ်ချက်ချင်းဖျက်သိမ်းဖို့မဖြစ်နိုင်ဘူးဆိုတာကိုနားလည်ပေမဲ့လှုပ်တင်လှုပ်ထိုက်တာကိုအချိန်မစွဲဖို့အကြောင်းနဲ့အရင်အစိုးရလက်ထက်ကလှုပ်တင်လှုပ်ထိုက်တာတွေကိုမလုပ်ခဲ့တာကြောင့်၅နှစ်တာကာလမှာဘာမှထူးခြားတဲ့ပြောင်းလဲမှုမရှိခဲ့ဘူးလို့အေယာဝတီသတင်းဌာနရဲ့အင်္ဂလိပ်ပိုင်းအဒီတာကိုကျော်စွာမူကအခုလိုပြောပါတယ
်ခုနကလည်းဟိုဟာ NLD ကဥကောင်ရှင်တို့ကျွန်တော်တို့ဒီပွဲမှာပေါ့နော်အကြံပြုခဲ့တာတော့ဘလုံးဆန်းစတူကိုယ်တိုင်လည်းပြောတယ်ဟာဒီမှာဆိုပြီဗျာ straight run newspaper တွေပေါ့ပြည်သူ့ newspaper တွေကရှိနေတယ်ဒါတွေကိုလည်းဒီမိုကရေစီလူပတ်စင်နဲ့မကန့်ညီဘူးအဲ့တော့ဒါတွေကတော့ပြောင်းတင်တယ်ဒါမှမဟုတ်လည်းမရှိတင်ဘူးဆိုတော့ဒါပေမဲ့ပြောင်းတဲ့နေရာမှာလည်းအချိန်ဟဲ့လားမြန်မြန်ဆန်းတော့ပြောင်းလို့မရဘူးလို့သူတို့ပြောတယ်ဒါပေမဲ့ကျွန်တော်ရဲ့ suggestion ကတော့ဒါကိုလည်းနားလေတယ်ဒါပေမဲ့အချိန်နဲ့အများကြီးမယူသင့်ဘူးအဲ့တော့ဒီလူအဖွဲ့အစည်းမှာဟာလာဟိုမလိုအပ်တဲ့ဟာဆိုရင်တော့ကျွန်တော်မြင်မြန်ပဲ ကျွန်တော်ထင်တယ်အာဖဲချားဖြစ်တဲ့ပေါ့နော်ဒါပေမဲ့တပြိုင်တည်းမှာနားလည်လို့ရတာကခုနသူ့ရဲ့ infrastructure ကိစ္စတွေဝန်ထမ်းတွေရှိနေတယ်အဲ့ဒါကိုဘယ်လိုမျိုးအစိုးရကဒီဒါကျတော့ technical ဘိုင်းဆန်သွားပြီလို့ကျွန်တော်ပြောမှထင်တယ်အဲ့တော့ဘယ်လိုမျိုးဒီလူတွေကိုဟလာတခြားဝိညာဏကိုပြောင်းမလဲဒါမှမဟုတ်လေဘလို့ပြောင်းမလဲပေါ့နော်ဒါမှမဟုတ်လေဒီပြည်သူပိုင်းသတင်းစာဒီနိုင်ငံပိုင်းသတင်းစာတွေကိုအာ public ပိုင်းလုပ်မယ်ဆိုရင်ဘလို့လုပ်မလဲပေါ့အဲ့ဒါမျိုးတွေအများကြီးရှိလိမ့်မယ်ထင်တယ်အဲ့တော့တော့ကျွန်တော်တို့ဒါမဲ့အချိန်တော့အများကြီးမြူစင်မှုထင်တယ်ကျွတ်နေရာတွေမှာခက်မြန်မြန်ဆန်ဆန်နဲ့လုပ်ရတာနေတယ်ရှိမယ်ဟလာဟိုဖြည်းဖြည်းချင်းရမ်းသွားကြမလို့ပြီးခဲ့တဲ့ငါးနှစ်တက္ကလာမှာလည်းတချို့ဟာတွေမှာအရန်ဖြေးလုံးတော့ဦးသိန်းစိန်တို့အစိုးရဟိုပြဿနာတက်လာပဲလေ
နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အခုတော့အခြေခံပညာစာမေးပွဲမေကွန်းထုတ်သူတွေရဲ့ပေါ့ဆမှုကြောင့်မေကွန်းပေါက်ကြားမှုနဲ့အမှားယွင်းတွေပါမှုပေါ်လူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေပါတယ်။ဥပမာအားဖြင့်တရုတ်ပြည်သူသမ္မတမြန်မာနိုင်ငံတော်ဆိုတဲ့မှောက်ယွင်းမှုမျိုးတွေဖြစ်ပါတယ်။ဒီအတွက်တာဝန်ရှိသူတွေကတော့လက်ရှိမှာအပြင်းထန်ဖိအားပေးမှုတွေကိုရင်ဆိုင်နေရပါတယ်။အရင်ကလည်းအခုလိုကိစ္စမျိုးတွေရှိပေမဲ့လူမှုကွန်ရက်မီဒီယာတွေပေါ်လာပြီးမှမေကွန်းပေါက်ကြားမှုမျိုးတို့သတင်းမျိုးတွေကပို့ပြီးတော့လူအများသိလာကြပါတယ်။နောက်ဆုံးအနေနဲ့ကတော့အခုသာတတော်အချိန်မှာနန်းဆန်မီးပင်းနဲ့ပတ်သက်တဲ့သတင်းတွေကိုမီဒီယာတွေပေါ်မှာဖော်ပြနေတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါမယ
်။မြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့ဥကျော်စင်သာရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့မကြခင်ဖွဲ့စည်းလာတော့မယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာသတင်းရယူခွင့်လုံခြုံစိတ်ချစွာရေးသားဖော်ထုတ်နိုင်ခွင့်တွေဘလောက်ထိရှိလာနိုင်ပါသလဲ။မီဒီယာတွေဟာဒီမိုကရေစီဘောင်အတွင်းမှာထိုက်တန်သောနေရာကိုရရှိလာနိုင်ပါသလားဆိုတာဝါရင့်မီဒီယာသမားတွေဖြစ်ကြတဲ့ဦးကျော်ရင်မြင့် ARD သတင်းဌာနအေဒါချုပ်ဦးအောင်စောတို့နဲ့ဦးကျော်စံသာတို့ကဆွေးနွေးသုံးသပ်တင်ပြထားပါရရှင
်မြန်မာနိုင်ငံမှာပြည်သူလူထုဟာဒီမိုကရေစီထွန်းအားရေးအတွက်အများဆုံးမျှော်လင့်နေကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတနင်္လာရခဲ့ပါပြီအစိုးရဖွဲ့ဖို့ပြင်ဆင်နေပါပြီဆိုတော့မီဒီယာသမားတွေလည်းပဲပုံမပွင့်လင်းမှုလွတ်လပ်မှုလွတ်လပ်လားရေးခွင့်ရှိမယ်လို့မျှော်လင့်ခဲ့ကြပါတယ်။အခုအချိန်မှာအဲ့ဒီမျှော်လင့်ချက်အလားအလာကိုစီရင်ပါတယ်။ဆရာဦးကျော်ရင်မြင့်ဘယ်လိုမြင်ပါလဲခင်ဗျာ။ကျွန်တော်တို့မီဒီယာသမားတွေရောပြည်သူတွေရောမျှော်လင့်ခဲ့ကြတဲ့လွတ်လပ်လားပြောဆိုရေးသားခွင့်ထုတ်ဖော်ခွင့်ပိုရလာနိုင်မယ်လို့မျှော်လင့်ထားတဲ့မျှော်လင့်ချက်အလားအလာကောက်ပါလားဆရာကျော်ရင်မြင့
်။ကျွန်တော်ကတော့မျှော်လင့်ထားပါတယ်ဗျာ။အဲဘာကြောင့်လဲဆိုတော့ NLD ကဒီမိုကရေစီကိုတမိုးထားတဲ့အဖွဲ့အစည်းဖြစ်တယ်ဒါကြောင့် NLD အစိုးရခင်မှာသူကမီဒီယာကိုဥပဒေနဲ့ညီရှင်းတန်းခွင့်လွတ်လပ်ခွင့်ပေးလိမ့်မယ်လို့ကျွန်တော်သူတို့ကိုယုံကြည်ထားပါတယ်
။ဟုတ်ကဲ့ဆရာကောင်းသောဘယ်လိုသဘောထားပါလဲ
။အော်ရှင်းတော့ကောင်းတာပေါ့ဗျာ။တကယ်လွတ်လပ်ပြီးတော့တင်းပြချက်ပြလွတ်လပ်တဲ့ independent media လို့ခေါ်တဲ့ဟာအဲ့လိုမီဒီယာတွေကိုဟာ democracy တို့အဲ3 year ကိုပြောတယ်ဆိုအစိုးရကဘလောက်ကာဝယ်မှုပေးမလဲဆိုတာအရေးကြီးတယ်ခင်ဗျကျွန်တော်ကတော့စောင့်ကြည့်နေတယ်အခုချိန်မှာအဲ့မပေးခြင်းမပြပါဘူးအဲဦးသိန်းစင်လက်ထက်မှာကုလူလူလက်မှုတွေရှိတယ်ရေးချင်တာတော်တော်ကြီးကွင်းရတယ်ဒါပေမဲ့မီဒီယာသမားတွေလည်းအဲ selectively ချုံနေနှိတ်ကို counter ခံရတယ်ရှိခဲ့ပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်တို့အစိုးရတက်လာရင်ရောဘယ်လိုမျိုးတွေဖြစ်လာမှာလဲဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ကျွန်တော်ထင်တယ်အခုချိန်မှာ
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမှာမေးချင်တာကမီဒီယာသမားတွေအတွက် access to information သတင်းအချက်အလက်ရယူရတဲ့နေရာမှာဘလောက်လွယ်ကူချောမွေ့မှုရှိလာမယ်ထင်ပါလဲခင်ဗျာ NLD အစိုးရလက်ထက်မှာရှောက်ကြွင်ပြင်အခုလောလောဆယ်မှာသတင်းသမားတွေရဲ့ညှိတွားတဲ့ကိုမကြခဏကြားနေရပါတယ်ဆရာတို့တိုက်ကဆရာတို့ရဲ့သတင်းထောက်တွေသွားရင်လည်းပဲဒီလိုပဲမကျေနပ်တဲ့အသံတွေကြားရလိမ့်မယ်ထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကရှောက်ကြွင်ပြင်ဘယ်လိုသဘောပါလဲ
အဲ့ဒါကတော့ဥကျော်စံသာရေးခုကျွန်တော်တို့တော်တော်မကြိုက်တဲ့သတင်းမီဒီယာဥပဒေထဲမှာကိုပဲလွတ်လပ်စွာသတင်းယူခွင့်ပါတဲ့အတွက်ကြောင့်မလို့ NLD ကဥပဒေကိုလေးစားမယ်ဆိုလို့ရှိရင်ဒေါ်ပူလိမ့်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်။ဆိုရင်လည်းတခုပဲရှိတယ် NLD အစိုးရကသူကဥပဒေနဲ့အညီလုပ်တဲ့အခါမှာအဲ့ဒီဥပဒေထဲမှာဒီမိုကရေစီနဲ့မညီတာတွေအများကြီးရှိနေတော့ဥပဒေကိုဒီမိုကရေစီနဲ့ညီအောင်တော့ NLD ကလုပ်ပေးဖို့လိုလိမ့်မယ်ထင်တယ်အဲ့ဒီအတိုင်းဆိုရင်ကျွန်တော်တို့အဆင်ပြေလိမ့်မယ်လို့ညွှန်လင့်ပါတယ်လက်ရှိအခြေအနေမှာကျွန်တော်တို့သတင်းရယူရတာခက်ခဲတာကိုကျွန်တော်ကတော့နားလည်နိုင်ပါတယ်ရောင်ဆန်းစုကြည်ကိုယ်တိုင်ကိုပဲသူ့ရဲ့ရှေ့ဆက်ရမယ့်ခရီးအတွက်တော်တော်ကိုကြိုးစားမှန်းသာခင်းနေပြီလို့ရတဲ့ခြေမျိုးမျိုးတို့
ဟာဒီဝတ်နေနှိဝဲထင်ချမ်းနေတာထင်ချမ်းနေလုံရတာလို့ကျွန်တော်တို့မြန်မာတွေသူတို့လက်ထဲကိုအာဏာလုံးလုံးရောက်သွားပြီလို့ရှိရင်တော့ဒီပုံစံကကြောင်းသွားကောင်းကြောင်းသွားမယ်လို့ကျွန်တော်ကတော့အကောင်းမြင်ထားပါသေးတယ်ခင်ဗျဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကိုတော့မေးချင်ပါတယ်မြန်မာနိုင်ငံမှာ 88နှစ်မှာဝိဖန်မှာအခုမပြောပါနဲ့အောင်ဆိုတော့အများအားဖြင့်သူတို့ကိုကျွန်တော်ဆက်လက်ညာညာဖိဖိမာမာပြောနေကြရတဲ့အစဉ်လာရှိပါတယ်အခုဒီကြက်ပဲအဲ့လိုပြောနေရတဲ့ဝန်ကြီးရှိတယ်ဒီကိစ္စကိုတော့ကျွန်တော်သိချင်ပြီးတဲ့အခါမေးချင်ပါတယ်အခုလောလောဆယ်မှာတော့သတင်းလွတ်လပ်စွာရယူခွင့်ကရောဘယ်လိုအခြေအနေရှိနေသလဲဘယ်လိုရှိလာနိုင်သလဲဆိုတာကွန်ဆိုရဲ့သဘောထားသိချင်ပါသေးတယ်
Access to information အဲဒီကစမ်းသပ်ဖြစ်တဲ့ဟာအရေးကြီးတဲ့ information တွေစီးပွားရေးနဲ့ပတ်သက်တာတွေနေသိညာသိကြတဲ့တက်နေပတ်သက်တဲ့ပြဿနာတွေဒိုင်းနာနဲ့ဖြစ်တဲ့ပြဿနာတွေစီးပွားရေးမှာဆိုရင်ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်စီးစဲဥပဒေနဲ့ဖမ်းကြည့်ရတယ်ရှိတယ်အဲဒီဥပဒေတွေကတော့အရာမွန်းတော့မဟုတ်အဲ့ဒါတွေနဲ့ပတ်သက်ပြီးဆိုပြီးလောရမယ်လို့ကျွန်တော်ကထင်တယ် ကျွန်တော်ဆန်းစုကြည်အစိုးရလက်ထံမှာလည်းအစိုးရဖြစ်တဲ့အတွက်ကြောင့်ခက်ခဲနိုင်ပါတယ်ဒါပေမဲ့အဲ့ချိန်မှာပဲဒီနေ့ပတ်နဲ့ဖြစ်တဲ့မီဒီယာတွေနဲ့ကျွန်တော်ဆန်းစုကြည်တွေတက်လာတဲ့အစိုးရနဲ့တကယ်တော့ထိတိုက်တွေ့ဦးမယ်လို့ကျွန်တော်ထင်တယ်ကျွန်တော်နှုတ်ကြမှာရှိတဲ့အိုင်းနင်းပြည်ကကျွန်တော်ထင်တယ်သိကြမယ်လို့မထင်ပါဘူးဒါကြောင့်လို့ဆိုတော့မီဒီယာကသူ့ရဲ့ရည် င်ကံကြီးကောင်းကျိုးအတွက်မျက်နှာစာတစ်ခုဖြစ်မဲ့မီဒီယာရဲ့ပြည်ပြည်ပြောမှာဖြစ်ပါတယ်ကျွန်တော်မြင်တာကတော့ဒေါက်တာဆန်းစစ်ချီတို့ကမီဒီယာဖရီးဒမ်ကိုတကယ်ပဲဒီလေးစားလိုက်နိုင်တယ်ဆိုရင် Ministry of Information ဆိုတော့ပမာဆုံးအနေနဲ့ဖြတ်သိမ်းလိုက်တယ်လို့ကျွန်တော်မြင်တယ်ပြီးတော့မီဒီယာ law တွေမတရားပြနေဖို့ချုပ်ချယ်ထားတဲ့ law တွေ internet နဲ့ပတ်သက်တဲ့ law တွေ broadcasting media law တွေအကုန်လုံးကိုပြန်လဲစီစစ်ပြီးတော့ပြည်သူ့ရဲ့အကျိုးရှိမဲ့ law တွေကိုပြန်ပြီးတော့ရေးပင်တင်ပြတင်တယ်ထင်တယ
်ဆိုတော့စောစောကကျွန်တော်ပြောချင်တဲ့မိကုံးကိုပြန်ကောက်ရရင်ဆောက်ကြော်ရင်ဘယ်လိုသဘောရပါလဲအဲ့ကိစ္စကိုဒီမိုကရေစီမရခင်ကလည်းဒီမိုကရေစီရမှရေးပါမပြောပါနဲ့ sweep ပြောခဲ့တယ်အခုအချင်းကြီးလည်းပဲအဲ့လိုပဲစောင့်နေရတယ်ဒီမိုကရေစီရလာရင်တော့အများရန်ဖေးဖေးမမညာညာတာလုံနေရအောင်မလားခင်ဗျာလွတ်လွတ်လပ်လပ်ဘယ်သူမျက်နှာမှမကြည့်ပဲရေးတဲ့မီဒီယာဖြစ်လာနိုင်မဲ့အလားတော်ဘယ်လိုရှိပါလဲ
ဒီမိုကရေစီရပြီဆိုရင်တော့ကျွန်တော်ကတော့ဘယ်သူမျက်နှာမှကြည့်ကြမလို့ပဲနဲ့ရေးလို့ရလိမ့်မယ်လို့ယုံကြည်ပါတယ်ဗျခုနကအကောင်ဆုံးပြောသွားသလိုပဲအစိုးရကတော့သူကဥပဒေအတိုင်းလုပ်တာလို့ပြောပါလိမ့်မယ်အဲ့ဒီမတရားတဲ့ဥပဒေတွေမှန်မှန်တော့ NLD ကပြန်ပြင်ပြီးတော့မှပဲဖြစ်နေတာပဲဖြစ်ဖို့လိုလိမ့်မယ်မဟုတ်လို့ရှိရင်တော့အဲ့ဒီစစ်ဆေးရရေးသွားတဲ့ဥပဒေဟောင်းကြီးတွေနဲ့ဥပဒေတိုင်းလောက်တာပါဆိုရင်တော့အဲမီဒီယာသမားတွေဟာအရင်စစ်ဆေးရလက်ထက်တုန်းကလိုပဲခံနေရဦးမှာပါပဲမီဒီယာလက်လက်ခွင့်ဆိုတာလည်းမရှိပါဘူးဒီမိုကရေစီဆိုတာလိုလည်းကျွန်တော်အဲ့ဒီဆိုတာမျိုးကိုတော့မခေါ်ချင်ပါဘူးဗျ
โอเคกองซอပြောပါဦးခင်ဗျာကျွန်တော်ကောင်ซอဆိုပူจုံခဲ့ရပါလိမ့်မယ်ဧရာဝတီကအတိုက်ခံမြမအေးလှုပ်ရှားသူဆိုတော့အကြောင်းကိုရှင်းလဲပဲအခင်ဗျားတို့ကရေးရမီဒီမိုကရေစီအမှရေးပါလားဒါတွေဆိုတော့မတခဏจုံခဲ့ရ
တယ်โอเคကျွန်တော်တို့จုံမှုပါတယ်အဲ့ဒီုံတစ်ခုတချို့ပြောတင်ပါလားချိန်ကန့်တဲ့ကြောင့်ပါဒီလိုပါကျေးဇူးပါအဲ့လိုမျိုးတဲ့ကြောင့်ဟို NCG ဘီလို့ခေါ်တဲ့ဒီပါတော့အစိုးရကိစ္စတွေနောက်ပြီး ADS ရဲ့ကိစ္စတွေနေရာမှာဖြစ်ခဲ့တဲ့ဟလာကျတဲ့အဖွဲ့တွေရဲ့လူတက်မှုကိစ္စတွေ corruption ကိစ္စတွေကိုကျွန်တော်တို့အဒီကအပေါ်တွေဖြစ်နေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ချင်းချောင်းမှုတွေခံရတာရှိပါတယ်။အဓိကသူတို့ပြောတဲ့ဟိုကတော့စင်ကြီးစင်လက်ကတော့ဟာလာဒီမိုကရေစီရမှာရေးပါလားဆိုတာမျိုးဖြစ်ပါလား။ဆိုတော့ကျွန်တော်တို့ကတော့မဆောင်နိုင်ဘူး။ကျွန်တော်တို့မီဒီယာကျွန်တော်တို့ရဲ့ဟာဟိုလည်းကျွန်တော်တို့ exercise တော့မဖြစ်တယ်ဆိုတော့ခံကြနေတယ်ကျွန်တော်ရေးခဲ့တာဖြစ်ပါအဲတုံးတက်ရေးခဲ့တာကျွန်တော်ရေးခဲ့တာအခုဒီနေ့ပြန်ကြည့်ရင်မှန်တာတွေရှိခဲ့တာတွေ့ရပါတယ်ကျွန်တော်တို့ဝမ်းသာပါတယ်ဒေါက်တာဆန်းစစ်ကြည်ဆိုတာဆက်လာတဲ့အခါမှာလည်းပြောပြနေတဲ့ပြဿနာတွေအများကြီးရှိမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီကုံတို့ပြည်မှာမဟုတ်ပါဘူးကျွန်တော်တို့ရဲ့နဲ့ဆက်ရုပ်ထုတ်ထားတာဒေါက်တာဆန်းစစ်ကြည်ဆိုတာမဟုတ်ပါဘူးဦးသိန်းကြီးဆိုတာလည်းမဟုတ်ပါဘူးအာနာရှင်စစ်ဆိုတာလည်းမဟုတ်ပါဘူးကျွန်တော်တို့ဆက်ရုပ်ထုတ်ထားတာကျွန်တော်တို့စာရီဖတ်တယ်ဒီလိုလိုဖြစ်ပါတယ်အဲ့တော့အဲ့ခါကျတော့ကိုကျွန်တော်ကဖောင်းမဖြစ်တဲ့နဲ့စာချုပ်ကိုလိုက်လာပြီးတော့ပဲဒီလိုတိတိတဲ့ information တွေကိုကျွန်တော်တို့ကစက်ပြောဝေဘန်းထောက်ပြပေးရမှာဖြစ်ပါအဲ့ဒါအောင်လဲအစိုးရကနေပြီးတော့လေးစားလိုက်လာကိုလိုရလို့ပဲကျွန်တော်ပြောချင်တာ
ဆရာကိုကြွမြင့်ခင်ဗျာ မြန်မာနိုင်ငံမှာမီဒီယာသမားတော်တော်များများလည်းစကြဝဠာလှရှားသူတွေနဲ့ line မကွဲဘူးလို့ထင်ပါတယ်။ဆရာပဲလို့သဘောကလည်းဒီတိုင်းဆက်သွားသင့်သလားဘယ်အချိန်မှ line ကွဲလာနိုင်တယ်လဲမကွဲသင့်ဘူးလားစကြဝဠာလှရှားသူတွေနဲ့မီဒီယာသမား
line ကွဲသင့်ပါတယ်ဗျကျွန်တော်အဲ့ဒီစကားကိုသင်တန်းနေမှာပြောတဲ့အတွက်ကြောင့်မလို့တချို့မကြည်မနက်ခါလာလဲရှိပါတယ် activist တွေနဲ့ journalist တွေနဲ့လည်းရောထွေးနေပါတယ် activist ကလည်းအလွယ်တကူ journalist ဝင်လုပ်လို့ရတယ်လို့ထင်နေတယ်journalist တွေလည်းတစ်ခါတလေ edibus ဆွာလုပ်လိုက်တယ်အရောရောနှောနှောဖြစ်နေတယ်ကျွန်တော်တို့ကအကုန်လုံး line ကြီးကွဲပြီးတော့ကို line ကိုလို့ကိုဖြောင်းမြောင်းမှန်မှန်ကိုလုတ်ပြီးလုတ်လိုက်တာဘာလဲဆိုတော့သိပြီးတော့လုံးဝမလို့မြင်ပါတယ
်အကုန်လုံးမြင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့တော့ဘယ်တော့ကျွန်တော်တို့အဲ့ဒီ line ကွဲပြီးပြပြသားသားဖြစ်လာနိုင်မယ်ထင်ပါလေမြန်မာနိုင်ငံမီဒီယာလောကရဲ့အလားအလာ
ကျွန်တော်ပြောမယ်ထင်တယ်အဲ့ဒါနောက်နိုင်ငံတွေမှာဆိုရင်အစိုးရတွေကနေဒီမီဒီယာတွေကိုဒီလိုမျိုးဖြစ်လာအောင်အများကြီးကုမ္ပဏီထောက်ပံ့တာရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတော့အခုချိန်ဒီအစိုးရတွေကမီဒီယာဖိနှိပ်ဖို့သူတို့ရဲ့ mouse piece ဖြစ်နေတယ်ကြက်ပေါက်ဖြစ်နေတယ်တုံးချဖို့ water tank ကြီးရန်ရရှိနေတုံးချဖို့ပဲစိုးစားတွေ့ရပါတော့အချမ်းပြည့်လက်ထက်မှာဒါကိုပြင်ရဖို့လို့မနေ့ထင်ပါတချို့နဲ့မှာပဲmedia ပြန်ရပါလေရတော့ professionalism လို့ခေါ်တာကြီးစားမဟုတ်ပါဘူး professional ဖြစ်ဖို့လိုတယ်အဲ့ဒါကြောင့်ကျွန်တော်တို့အဲ့ခုသွားဖို့အတွက်ကိုကျွန်တော်တို့အများကြီးသွားနေမယ်အချိန်ထဲမှာပဲအဲ့ media ဆိုတော့အသုံးချပြီးတော့ social media ဆိုတော့အသုံးချပြီးအလုံးခွဲထုတ်မဲ့လက်နေကြီးအာဏာကိုဆွံ့လွှတ်ဖို့ကြောက်လန့်နေတဲ့ media ကိုကြည့်ရစပြင်းနေရတယ်အများကြီးရှိပါတယ်ဒါတွေကိုလည်းကျွန်တော်တို့ကသတိထားဖို့လိုပါတယ်အဲ့ကြောင့်ကျွန်တော်မြင်လာတော့ဒီမှာ democracy ရမယ်ဆိုတော့ကျွန်တော်မယုံကြည်ပါဘူးဒါပေမဲ့လုံးလောက်ခွင့်တိုင်းတာတစ်ခုပို့ရှိလာမယ်မီဒီယာသမားတွေအနေနဲ့ဘွန်ဆန်းစုစုတက်လာမယ်အစိုးရလက်ထက်မှာပို့ပြီးတော့လွတ်လပ်လုံခြုံစွာနဲ့တင်းတွေကိုပြည်ပြပေါ်ကစီနိုင်ခွင့်ရဖို့တော့လိုမယ်လို့ကျွန်တော်ပြောချင်ပါတယ
်နောက်ဆုံးတူတူလေးတခွန်းစီမေးချင်ပါတယ်အဲ့ဒါကတော့မကြခင်အနာလွှဲပြီးတဲ့နောက်မှာအပြောင်းလဲလုပ်ကြရမယ်လက်ရှိပြန်ကြားရေးဝန်ကြီးဌာနရဲ့ legacy သူတို့ကဘာများကောင်းကျိုးပြုခဲ့ပြီးတော့ဘာများတိုင်းပြည်အတွက်ဘလို့မီဒီယာလမ်းကြောင်းအတွက်သူတို့ထားရခဲ့တဲ့အမွေအနှစ်ပေါ့ဗျာအဲဒီမြန်မာနိုင်ငံမီဒီယာလောကအတွက်ဘာရှိမယ်ထင်ပါလဲဆောက်ကြွမြင့်တူတူလေးပြောခင်ဗျာ
တူတူလေးပြောရင်တော့ဘာမှမရှိပါဘူးဗျာအများအားဖြင့်တော့ကျွန်တော်တို့ဥပဒေတွေသူတို့ထဲကနေတော့ဖတ်ရတော့လွဲပြီးတော့ကျန်တာကတော့စိတ်ညစ်ရတာပဲရှိပါတယ်ဘာမှပြန်ပြေးဝင်ကြီးထားတာကထုတ်လွှင့်တဲ့ TV ရေဒီယိုသတင်းစာဘယ်မှမှကျွန်တော်တို့ပြည်သူလူထုကလက်ခံသဘောကျတာမျိုးမရှိခဲ့ပါဘူ
းဟုတ်ကဲ့ပုံစံရေးမှတ်ချက်ပြပါခင်ဗျာ
โอเคဆက်ပြီးတော့မရှိပါဘူးတပြင်းမရှိပါဘူးတပြင်းနဲ့မြန်မာအနေနဲ့ကျေးမွန်လို့ကို privatization လုပ်လိုက်တယ်ပြီးတော့အရင်တော့ကဤသူတွေတန်ခဲ့တဲ့တင်းစားတွေအချင်းနဲ့ပြန်ထုတ်ဖို့ကအဲ့ဒီအစိုးရလုပ်တယ်နဲ့ MOIN ဆိုတဲ့ Ministry of Information ဒီတကယ်ကြတော့အရင်စစ်အစိုးရအခုလက်ရှိစစ်အစိုးရ mouse ကိုဖြစ်နေပဲလုပ်ခဲ့တာပဲရှိတယ်ဒါပေမဲ့ပုံနဲ့လွတ်လပ်မှုမှာတော့သူဒီ media ကိုကောင်းကောင်းတင်းချတာလည်းဆိုရှိတယ်ဆိုတော့ကျွန်တော်ပြောချင်ပါတော့ပါ
ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့ဂျပန်မြန်မာယဉ်ကျေးမှုဖလှယ်တဲ့အနေနဲ့ဂျပန်ရုပ်ပြကာတွန်းတွေ၊ animation ရုပ်ရှင်ဇာတ်လမ်းတွေနဲ့ game တီထွင်မှုတွေကိုလစ်လာနိုင်တဲ့အနုပညာပြပွဲတရားကိုရန်ကုန်မြို့မှာကျင်းပတဲ့အကြောင်း VOA သတင်းတော်မတ်တင်ကြီးလင်းကတင်ပြထားပါရဲ့ရှင်။
လူငယ်တဲ့နှစ်အနည်းငယ်ကလေးကမြန်မာလူငယ်တွေကြားမှာဂျပန်ရုပ်ပြကာတွန်းတွေ animation ဇာတ်လမ်းတွေအတော်ရေပန်းစားနေတာပါ manga လို့ခေါ်တဲ့ဂျပန်ရုပ်ပြကာတွန်းတွေ anime လို့ခေါ်တဲ့အထူးပြုလုပ်ချက်တွေနဲ့ဖန်တီးထားတဲ့ကာတွန်းဇာတ်လမ်းတွေတွေကိုရန်ကုန်မြို့အမျိုးသားပြတိုင်းမှာပထမအဦးဆုံးအကြိမ်အဖြစ်ပြပွဲကျင်းပနေတယ်လို့ပွဲစီစဉ်သူကအခုလိုပြောပါတယ
်အဓိကကတော့ manga ပါတယ် anime ပြီးတော့ games ပေါ့နော်ဒီသူတို့စီမှာဆိုရင်တော့ manga ကဒီလိုမျိုးမတို့ဒီကတ်တွန်းဆွဲတဲ့စာအုပ်ပေါ့နော်စာအုပ်ကနေစပြီးတော့ဖြစ်လာတဲ့အမှုပညာကို technical နဲ့ပေါင်းပြီးတော့ technician နဲ့ပေါင်းပြီးတော့ဒီရုပ်ကောင်လေးတွေဖြစ်လာအောင်အသက်သွင်းပြီးတော့ဒီလွေရွေလျားမှုတွေဖြစ်လာအောင်ဖန်တီးထားတဲ့ဒီ animation တွေပါတယ်ပြီးတော့အဲ့ရနေတဆင့်ဒီ character လေးတွေကို games တစ်ခုအနေနဲ့လဲစော့နိုင်အောင်ပေါ့နော်ကစားနိုင်အောင်အတွက်ဖန်တီးထားတဲ့အဆင့်ချီရှိပါတယ်
ဂျပန်ကာတွန်းအနီမေးရှင်းဂိမ်းဖန်တီးမှုအမှုပညာပြပွဲကိုအမျိုးသားပြတိုင်းမှာ February 14ရက်နေ့ကနေ March 6ရက်နေ့အထိသတင်းသုံးပတ်ကြာပြသထားမှာပါ။ယနေ့ရက်ဝေးကလူငယ်တွေလာရောက်လေ့လာနိုင်အောင်လို့ပြပွဲရက်ရှည်ပြသဖြစ်တယ်လို့သူကဆက်ပြောပါတယ်
။ဂ တော်တော်များများလာကြတယ် International School ရိုးရိုးကိုပိုင်ကျောင်းနေရောပေါ့နော်ဒီတက္ကသိုလ်တွေကယဉ်ကျေးမှုတက္ကသိုလ်တို့ပညာအမှုပညာတက္ကသိုလ်တို့ဆိုလို့ရှိရင်တို့ရတို့ group လေးလေးနဲ့လာကြတာတွေလည်းရှိပါတယ်နောက်ပြီးတော့မားတို့ကဒီ best project ဆိုပြီးလှုပ်ထားတာရှိရယ်သူတို့ဂျပန်ရဲ့ supporting အနေနဲ့ဒီနေပေါ့နော်ရန်ကုန်မြို့ရင်းမဟုတ်တဲ့တောင်ပိုင်းတို့မြောက်ပိုင်းခရိုင်ကအကြောင်းလေးတွေရောကကလေးလေးတွေပါလာရောက်ပြီးကြည့်ရှုနိုင်အောင်ဘတ်ကားတွေအမားတို့ကစီစဉ်ပေးထားတဲ့အစီအစဉ်လေးတွေလည်းရှိပါတယ်အဲ့တော့အတက်နိုင်ဆုံးဒီပွဲရက်ရှိကျင်းပခြင်းရည်ရွယ်ချက်ကတော့မြန်မာပြည်တဝန်းလုံးမှာရှိကြတဲ့ပြည်သူပြည်သားတွေရောလူကြီးလူငယ်မရွေးပေါ့နော်မိဘတွေကလည်းကိုသားသမီးကိုအထောက်ပံ့ကောင်းနေပေးနိုင်အောင်ဒီလိုပွဲမျိုးကိုလာရောက်ကြည့်တင်တယ်လို့အမအနေနဲ့ကတော့ထင်ပါတယ
်ပြီးခဲ့တဲ့နှစ်ပိုင်းဒီမှာတော့cosplay လို့ခေါ်တဲ့ဂျပန်ကာတွန်းဇာတ်ကောင်တွေအတိုင်းဝတ်စားကြပြီးဝါသနာတူလူငယ်တွေတွေ့ဆုံကြတဲ့တွေ့ဆုံပွဲတွေကိုလည်းဇာတ်ရိုက်ကျင်းပလာနေပါတယ်။ဒါကြောင့်ဂျပန်ကာတွန်းအနီမေးရှင်းဇာတ်လမ်းတွေတွေဟာမြန်မာလူငယ်တွေကြားမှာအတော်လေးပြန့်နှံ့နေတယ်လို့မတ်ဒါလီဝင်းထိန်ကသုံးသပ်ပါတယ်
။ဖွင့်ပွဲနေ့ရောမတို့ brush show လုပ်တဲ့နေ့အောင်ပေါ့ပေါ့နော်။เจ้าก็နေပြီးတော့เจ้าပါမခါချုပ်တို့ပါတော့အကုန်လုံးတက်ရောက်ကြပါတယ်အဲ့အပြင်เจ้าသားလေးတွေတော်တော်များများစိတ်ဝင်စားနေတက်ရောက်ပါတယ်အထူးသဖြင့်ပေါ့เนาะဟိုကလေးလေးတွေလည်းတိကြတယ်အမတို့စီမှာဆိုလို့ရှိရင်3နှစ်4နှစ်တိတဲ့လောက်တဲ့အရွယ်အစားပြီးကလေးလေးတွေအကုန်လုံးတိကြပါတယ်အဲ့လိုကလေးလေးတွေကနေစတဲ့အပြင်ကိုနောက်ပြီးတော့ဒီလူလက်ပိုင်းနေပေါ့เนาะအမတို့တက်ကတူတက်နေတဲ့အရွယ်ပေါ့เนาะအဲ့အရွယ်တွေကအများဆုံးစိတ်ဝင်စားကြတယ်တော်တော်လေးကိုကျေပြတ်နေပါတယ်ဟိုတနေ့ဆိုလို့ရှိရင်ဒီမှာဆက်မနာတစ်ခုလုပ်သွားတယ်အဲ့ဆက်မနာမှာဆိုလို့ရှိရင်လည်းအမတို့ခံမှန်းထားတာအယောက်50ကိုအယောက်160ကျော်သွားတဲ့အထိကိုလာပြီးတော့ကြည့်ရှုအားပေးတဲ့အထိကိုဖြစ်သွားပါတယ်အဲ့လိုမျိုးလေးတွေဆိုတော့လေအမတို့လည်းသူတို့လည်းကျေနပ်အားရတယ်ဝမ်းသာကုန်ယူရယ်ကိုမြန်မာလူမျိုးတွေထဲမှာလည်းဒီထက်စိတ်ဝင်စားတဲ့လူတွေရှိသေးတယ်ဆိုတာကိုသိရတဲ့အတွက်သူတို့လည်းဒီထက်မကပို့ပြီးတော့အထောက်ပံ့ကောင်းနေပေးနိုင်အောင်သူတို့လည်းစီစဉ်နေတယ်လို့အမထင်ပါတယ
်ဒီပြပွဲကိုလာရောက်ကြည့်ရှုကြတဲ့လူငယ်တွေကလည်းကိုကြည့်ဘူးတဲ့ကတ်တုန်းဇာတ်လမ်းတွေတည်းရဲ့နောက်ခံဇာတ်လမ်းတွေအကြောင်းသိရတဲ့အတွက်ဝမ်းသာနေကြပါတယ်
။ဝမ်းသာပါတယ်။စသတင်းစကြတော့အံ့ဩပါပါတယ်
။ဒီငငယ်တော့ကြည့်ခဲ့တဲ့ကတ်တုန်းတွေပုံစံတွေပြန်မြင်ရပျော်ရွှင်ပါတယ်။ဟုတ
်။ဇာတ်လမ်းသူတို့ဘယ်နှစ်ခုနှစ်ကရေးရလို့ဘယ်သူအဲ့အကြောင်းအရာတွေပေါ့နော်။သူတို့ဘယ်လိုရေးရရင်ဘယ်လောက်အနီမေးရိုက်ဖို့အတွက်ဘယ်လောက်ကုန်ကြရလဲဆိုအကြောင်းတွေသိရပါလိမ့်ရှင်။
မူလာတဲ့အရွယ်ကလေးကဂျပန်ကာတွန်းဇာတ်လမ်းတွေတွေကိုကြည့်ရှုခဲ့တဲ့လူငယ်တူကတော့သူ့အနေနဲ့ဒီကာတွန်းတွေကိုစိုက်နှစ်သက်ရတဲ့အကြောင်းကိုအခုလို့ရှင်းပြပါတယ်
။ဟိုတမီးရဘလို့ပြောမလဲ။သူများတွေကပေါ့ရှင်ဟိုဒီအရွယ်ကြီးနဲ့ကာတွန်းကားကြည့်တယ်ဆိုပြီးတော့ပြောကြတာပေါ့။ဒါပေမဲ့တမီးရဒါအနုပညာတစ်ခုလို့ပဲပေါ့။ဟိုတချို့အပြင်မှာမလုံနိုင်တဲ့အရာတွေကိုသူတို့ကာတွန်းကားတွေနဲ့ပြတယ်။အနီမေးရှင်းတွေနဲ့ပြတယ်။အဲ့တော့ပို့ပြီးတော့ပေါ့လွင်တယ်ပေါ့။ပို့ပြီးတော့ကြည့်ရတယ်အဆင်ပြေတယ်ထင်ပါရှင်
။အခုကျင်းပနေတဲ့အနုပညာပြပွဲလို့cosplay ဝတ်စုံတွေဝတ်စားပြီးတွေ့ဆုံကြတဲ့တွေ့ဆုံပွဲတွေလို့ကျင်းပပြီးရှင်အဖြစ်ဝါသနာတူလူငယ်တွေတွေ့ဆုံခွင့်ရတယ်လို့မခန့်ခန့်ချောကဆက်ပြောပါတယ
်။ဟိုကောင်းပါလေရှင်တို့တချို့ဆိုဒီလိုမျိုးသမီးတို့ကတ်တုန်းကားကြိုက်တဲ့လူတွေအားဆိုလို့ရှင်တာမန်ပတ်ဝန်းကျင်မှာဆိုလို့ရှင်တိတ်အစိတ်မပြေဘူးတော့ရှင်ပြောရဆိုရတာလည်းဝါသနာချင်းမတူတော့နည်းနည်းအခက်အခဲတော့ရှိတာပေါ့။အဲ့လိုပွဲလေးတွေလုပ်ပေးလိုက်တဲ့အခါကျတော့ဝါသနာတူတဲ့လူတွေစုပေးတယ်လို့ဖြစ်သွားပြီးတော့စကားပြောရတာလည်းတယောက်စကားတယောက်နားလဲပေါ့။ဟောပို့ပြီးအဆင်ပြေတာပေါ့ရှင်ဟုတ်ကဲ့။
ပြပွဲကာလအတွင်းမှာလာရောက်ကြည့်ရှုကြတဲ့လူငယ်တွေစီကနေကတ်တွန်းအနီမေးရှင်းပညာနဲ့ဂိမ်းတီထွင်ဖန်တီးမှုပညာတွေကိုတက်မွေးဝမ်းကြောင်းပညာအဖြစ်သင်ယူနိုင်မှုအစီအစဉ်တွေရှိမရှိမေးမြန်းတာတွေကိုအများဆုံးကြုံတွေ့နေရတယ်လို့ပွဲစီစဉ်သူကပြောပါတယ်
။ဒီဟာကကြည့်လို့ကောင်းလို့လာကြည့်ကြတာမဟုတ်ဘဲနဲ့ creation အပိုင်းကိုကိုယ်တိုင်က creator တယောက်ဖြစ်လာဖို့အတွက်ကိုစူးစမ်းကျင်တဲ့လူငယ်လေးတွေအများဆုံးတွေ့ရပါတယ်။အဲ့အတွက်ကျောင်းဖွင့်မလား၊ကျောင်းတက်လို့ရမလား၊ပညာဘမသင်လို့ရမလဲ၊ဘလို့ဆွေးနွေးလို့ရမလဲဆိုတဲ့ question တွေကတော့တော်တော်လေးများပါတယ်
။ဂျပန်နိုင်ငံမှာတော့ကတ်တွန်းဇာတ်လမ်းတွေနဲ့ game ဖန်တီးမှုတွေကိုတမွေးဝမ်းကြောင်းပညာတရဲ့အနေနဲ့လောက်ကင်နေတာကြောင့်မြန်မာနိုင်ငံကစိတ်ဝင်စားတဲ့လူငယ်တွေအနေနဲ့လည်းဝါသနာကိုအရင်ခံတဲ့တမွေးဝမ်းကြောင်းပညာရဲ့အဖြစ်လေ့လာနိုင်အောင်နှစ်နိုင်ငံကြားနီးပညာတွေမျှဝေသွားဖို့ရှိတယ်လို့ပွဲစီစဉ်သူကပြောပါတယ်
ဒီသူတို့ဘက်က National Arts Center ဘက်ကရောဂျပန်အစိုးရကအကြီးအကဲတယောက်လည်းရောက်နေတဲ့အတွက်ကြောင့်မလို့သူတို့ကိုဘယ်လိုမျိုးထပ်ပြီးတော့ supporting နေလုပ်ပေးနိုင်မလဲအမတို့မြန်မာပြည်မှာရှိတဲ့ဒီလူငယ်လေးတွေအတွက်ပေါ့နော်ဒီပညာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိ support လုပ်ပေးနိုင်မလဲဆိုတဲ့အရာတွေကိုလည်းသူတို့ဆွေးနွေးသွားပါတယ်အနည်းနဲ့အမြန်ကတော့ဖြစ်လာမယ်လို့အမမျှော်လင့်ပါတယ်ဖြစ်နိုင်လောက်တဲ့အထိလဲစူးစမ်းသွားဖို့အမဝင်မလေးဘူး ไอ้ตัวมาเลยตั้งไหนนั่นเราตัวแบบกูมาเลยเท่าแบบเอาในบ่เนาะดูเช็ดชิ้นนี้มาห่อเย็นน้ำมาดีแท้มันก็เอาเนี่ยป่วยมิวทำมาหมดปีนี้ตะคุกคุบ่เนาะมาเราเนี่ยมาดีดูดีได้เลยปีไหนเนี่ยปีนี้ตะคุกคุปีไหนเอาลูกตายเอาปีไหนเนี่ยที่มาตัวต้องสุดท้ายเลยใช่ไหม
ฟีฟารีลันนั่นเสียยันนี่เนี่ยมาสละง่ายยันนี่ดีมารอในปีรอยุ่งชิ้นยงมาการต้นสั่นแรงเวรีกูข้ามไปยาตาตัวมาวะလူငယ်တဲ့25နှစ်ကနေဒီနေ့ထိထွက်ရှိထားတဲ့ဂျပန်ရုပ်ပြကာတွန်းနီအနီမေးရှင်းဇာတ်လမ်းတွေနဲ့ဂိမ်းဖန်တီးမှုတွေကိုရန်ကုန်မြို့အမျိုးသားပြတိုင်းမှာသုံးပတ်တာခင်းကျင်းပြသထားမှာဖြစ်ပါတယ်။ဂျပန်ကာတွန်းဇာတ်လမ်းတွေကိုလည်းရန်ကုန်မြို့မှာရှိတဲ့နေပြည်တော်ရုပ်ရှင်ရုံမှာအခမဲ့ပြသအောင်မှာဖြစ်တာကြောင့်ရုံးပိတ်ရက်တွေမှာတွားရောက်ကြည့်ရှုနိုင်မှာဖြစ်ပါတယ်ရှင်။
မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင
်မြန်မာအတိတ်တမိုင်းရနိုင်ငံပေါ်သစ္စာမဲ့တာဒီပနိုင်ငံပေါ်သစ္စာခံတာတက်မတော်ပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဘူဂျုံမူကြီးမင်းအောင်လိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဘူဂျုံမူကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဘူဂျုံမူကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါသလဲအခုလာမယ့်စနေညဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-2-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခွင့်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါစေ။ VOA မြန်မာပိုင်းကတိုက်ရိုက်လေလိုင်းဆွေးနွေးခွင့်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါဒီမှာတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကြော်ကြော်သင်ကကြေညာပေးမှာဖြစ်ပါတယ်။
ဒီဝါရပြည်နယ်မှာအင်္ဂါနေ့ကလှုပ်တဲ့ Republican Party ကိုစားပြုသမရလောင်းအတွက် Caucus ပနာမရွေးချယ်ပွဲမှာဘီလီယံနာတထေကြီး Donald Trump ကအပြတ်အသတ်နိုင်ရသွားပါတယ်။နောက်ဆုံးမဲရလက်တွေအရ Trump ကမဲရည်အတွက်46ရာခိုင်နှုန်းရတာကြောင့်မဲရည်အတွက်24ရာခိုင်နှုန်းနဲ့ဒုတိယနေရာရတဲ့ Florida ပြည်နယ်ထက်လွတ်တော်မှ Marco Rubio ထက်အပြတ်သက်သွားပါတယ်။ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz က22ရာခိုင်နှုန်းနဲ့တတိယနေရာရပါတယ်။2015ခုနှစ်တွင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးခြေနေဟာကဏ္ဍအသီးသီးမှာတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူရင်းချမ်းသာကွင်အဖွဲ့ AI ကဖေဖော်ဝါရီ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစဉ်ကစားအသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။2015ခုနှစ်ကုန်ချိန်မှာနိုင်ငံချင်းသား114ယောက်အချင်းထောင်တွေထဲမှာရှိနေဆဲဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြတဲ့ကျောင်းသားကောင်းဆောင်တွေနဲ့ထောက်ခံသူတွေတရားစွဲခံရတယ်လို့အစဉ်ကစားမှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာအင်တာနက်အွန်လိုင်းမော်တင်နဲ့အကြောင်းအရာတွေပေါ်တင်ကျပ်တဲ့ဥပဒေအသစ်တစ်ခုပြဋ္ဌာန်းလိုက်တာနဲ့နိုင်ငံပိုင်သတင်းဌာနရုံးချုပ်တွေကိုသမရသွားကြည့်တာတွေဟာလူ့ဘွယ်စီပေါ်ထင်းချုပ်တာတွေပို့လို့ဖို့သမရရှိကျင့်ပြင်ရဲ့ကြိုးပမ်းချက်အရေးလက္ခဏာတွေဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဇီကာဗိုင်းရပ်စ်ပိုကူးစက်ထားတဲ့နောက်ထပ်ဖြစ်ရပ်ပေါင်း14ခုကိုစုံစမ်းစစ်ဆေးနေပြီးအဲ့ဒီဖြစ်ရပ်အားလုံးဟာလိင်ဆက်ဆံတာကနေကူးစက်ထားတာဖြစ်ပုံရတယ်လို့အမေရိကန်ယောဂထင်းချုပ်ရေးနဲ့တာစီကာကိုရေးဌာန CDC ကပြောလိုက်ပါတယ်။အတ္တလန်တာမြို့အခြေစိုက် CDC အဖွဲ့ကအင်္ဂါနေ့မှာအဲ့ဒီလိုကြေညာတာဖြစ်ပြီးဖြစ်ရပ်14ခုစလုံးဟာအမျိုးသမီးတွေဖြစ်တယ်လို့ပြောပါတယ်။သူတို့မှာယောဂဘုကူးဆက်နိုင်တယ်လို့သိထားတဲ့တခုတည်းသောအန်ဒရယ်ကဇီကာဗိုင်းရပ်စ်ကူးဆက်နေတဲ့ဒေသတခုကိုမကြသေးခင်ကခီးသွွားထားတဲ့အမျိုးသားတူနဲ့လိန်ဆက်ဆံထားတာပဲဖြစ်တယ်လို့ CDC ကပြောပါတယ်ခင်ဗျာ
။တင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထရာဝါလီဖြစ်ပါတယ်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.